Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ် February 26ရက်တနင်္လာနေ့မနက်ပိုင်း6:00နာရီကနေ 9:00 နာရီထိ VOA မြန်မာပိုင်းရုပ်သံစီစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ Radio ကလည်း Light Meter 30နဲ့ 49 Light Meter 190ပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
ဂါဇာမှာပောက်ကွဲမှုတွေဖြစ်နေပြီးအစ္စရေးတောင်ဘက်ကကြည့်လိုက်ရင်ဂါဇာကောင်းငင်ရံမှာမိခိုးတွေပြည့်နေနေပါတယ်။ဆူဇလန်ကစီစဉ်မဲ့နိုင်ငံတကာဆွေးနွေးပွဲမှာငြိမ်းချမ်းရေးအစီအစဉ်မူကြမ်းတည့်ရက်ရုရှားကိုအဆိုပြုမယ်လို့ယူကရိန်းသမ္မတကပြောပါတယ်။ထိုင်းမြန်မာနယ်စပ်တာချီလိမ်မြို့ကအွန်လိုင်းလောင်းကစားတွေလုပ်ကိုင်တဲ့နေရာကိုမြန်မာစစ်တပ်ကဝင်ရောက်စီးနင်းရံမှာထိုင်းနိုင်ငံသား150နီးပါးဖမ်းဆီးခံရတယ်လို့ဘန်ကောက်ပို့စ်ကရေးပါတယ
်။အဲဒီလိုထိတ်တန့်ရောက်တဲ့တွင်ပြင်မိုးနဲ့ချင်းမျိုးသားတွေပြည်ပမှာကျင်းပကြပုံကိုလည်းနားဆင်ရမှာဖြစ်ပါတယ်။အပတ်စဉ်စီစဉ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရေဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုနားလောင်ကပြောပြမှာပါ။
လူဦးရေနှစ်သက်မှ3တန်းလို့ခလုံးနေကြတဲ့ဂါဇာဒေသတောင်ဘက်စွန်းရာဖာမြို့မှာပောက်ကွဲမှုတွေဆက်ဖြစ်နေပါတယ်။ပထမဆုံးထိုးစစ်တွေစတင်ခဲ့တဲ့ဂါဇာဒေသမြောက်ဘက်ပိုင်းဒေသတို့မှာလည်းလက်ရှိချိန်ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အတွက်အပြည့်အစည်းတွေလည်းအတော်များပါတယ်။ဂါဇာစီတီထဲကဇေတုံအရက်မှာတနင်္ဂနွေနေ့မနေ့အထိရက်တွေနဲ့ချီတိုက်ပွဲမပြတ်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဂါဇာနဲ့အီဂျစ်နိုင်ငံနဲ့ဆက်ရာဖာမြို့ကိုထိုးစစ်ဆင်ဖို့အစ္စရေးကပြင်ဆင်နေချိန်မှာအခုလိုတိုက်ခိုက်မှုတွေမပြတ်ပေါ်ပေါက်နေတာပါ။လူမှုကူညီရေးအဖွဲ့တွေကတော့လူသားချင်းစာနာမှုဆိုင်ရာဘေးဆိုးကြီးကြအောင်နိုင်တယ်လို့သတိပေးထားသလိုအမေရိကန်နဲ့အစ္စရေးရဲ့အခြားမဟာမိတ်နိုင်ငံတွေကလည်းအရသာတွေကိုအနိုင်ရမပြုဖို့သတိပေးပြောဆိုထားပါတယ်။အစ္စရေးနဲ့ဟာမတ်တို့ကြားရသက်တပတ်ကြာအပြစ်ခံရဆက်ရင်းနဲ့ဂါဇာမှာထိန်းထားတဲ့ဒါဇင်နဲ့ချီတဲ့တစ္ဆက်ခံတွေကိုလုပေးရေးစစ်စံညီနိုင်မှုတွေမှာတိုးတက်မှုရှိတယ်လို့အစ္စရေးသတင်းမီဒီယာတွေကတနင်္ဂနွေနေ့မှာဖော်ပြပါတယ်။ဟာမတ်တို့အုပ်ချုပ်နေတဲ့ဂါဇာဒေသရဲ့ကျန်းမာရေးဝန်ကြီးဌာနကတော့စစ်ပွဲစတင်ခဲ့တဲ့အချိန်ကလေးကပါလက်စတိုင်းကလူ3000နီးပါးသေဆုံးပြီးသူတို့ထဲက3ပုံနှပုံကတော့အမျိုးသမီးနဲ့ကလေးတွေငယ်တွေဖြစ်တယ်လို့ပြောပါတယ်။ဆွစ်ဇာလန်နိုင်ငံကစီစဉ်တဲ့ငြိမ်းချမ်းရေးထိပ်တည်အစည်းအဝေးမှာရုရှားတို့ရဲ့နနစ်ကြာစစ်ပွဲအဆုံးသတ်နိုင်ရေးယူကရိန်းနိုင်ငံရဲ့မျှော်မှချက်ကိုဖော်ပြခွင့်ရဖို့မျှော်လင့်ကြောင်းအဲ့ဒီငြိမ်းချမ်းရေးအစည်းအဝေးမူကြမ်းကိုရုရှားစီတင်ပြမယ်လို့လည်းယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတင်းငွေနေမှာပြောပါတယ်။ဒီနွေဥပောင်မှာငြိမ်းချမ်းရေးအစီအစဉ်စတင်နိုင်မယ်လို့မျှော်လင့်တယ်လို့တန်တမာရဲ့အစပြုဆောင်ရွက်မှုတွေဆုံးရှုံးသွားလို့မဖြစ်ဘူးလို့လည်းသမ္မတဇယ်လန်စကီကကီးဖ်မြို့သမားသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားစစ်အဆုံးသတ်ရေးအနာဂတ်ငြိမ်းချမ်းရေးညှိလာခံတွေမှာယူကရိန်းနဲ့မဟာမိတ်နိုင်ငံတို့ကရုရှားကိုဖိတ်ခေါ်ဆွေးနွေးနိုင်စရာရှိပါတယ်လို့လည်းသမ္မတဇယ်လန်စကီရဲ့အရာရှိချုပ်အန်ဒရီယာမခ်ကပြောပါတယ်။ဒီစစ်ပွဲကိုအောင်နိုင်ရေးဟာအနောက်နိုင်ငံတွေရဲ့အကူအညီပေါ်မှာမူတည်နေတယ်လို့ယူကရိန်းအတွက်မဟာမိတ်နိုင်ငံတွေကတာဝေးပြစ်ဒုံးကျည်တွေထောက်ပံ့ပေးမယ်အလားအလာတွေမှာလည်းသူ့အနေနဲ့အပေါင်းလက္ခဏာဆောင်တဲ့ခံစားမှုတွေရှိနေပါတယ်လို့သမ္မတဇယ်လန်စကီကသတင်းထောက်တွေကိုပြောဆိုသွားပါတယ်။ရုရှားရဲ့ကျူးကျော်စင်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံအပေါ်ထောက်ခံမှုတွေခိုင်မာအားကောင်းလာအောင်ရွေချက်နဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကဥရောပခေါင်းဆောင်တွေကိုတင်းလာနေမှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရုရှားနိုင်ငံရဲ့ကျူးကျော်စစ်ကနနစ်ကျော်ကာလထဲရောက်လာချိန်မှာယူကရိန်းပေါ်အနောက်နိုင်ငံတွေရဲ့ကူညီထောက်ပံ့မှုတွေအပြော့လာမှာကိုဆိုရင်းနေချိန်မှာပဲပြင်သစ်နိုင်ငံကအင်ရှင်အဖြစ်ခုလိုကျင်းပါတာပါ။အလစ်စီနန်းတော်မှာကျင်းပတဲ့အစည်းအဝေးဟာယူကရိန်းစစ်ပွဲအောင်နိုင်ရေးကူညီထောက်ပံ့မဲ့ဥရောပနိုင်ငံတို့ရဲ့စီးလုံးညီညွတ်မှုနဲ့ခိုင်မာတဲ့ကတိကဝတ်တွေကိုထားလောင်းအတည်ပြုနိုင်တဲ့အချိန်အခါဖြစ်ပါတယ်လို့လည်းပြင်သစ်သမ္မတမက်ခရွန်ကတင်းငွေနေမှာပြောပါတယ်။အစည်းအဝေးကိုဂျာမန်ဝန်ကြီးချုပ်အော်လော့ဖ်ရှော့စ်နဲ့ပိုလန်သမ္မတအန်ဒရီဒူဒါတို့လည်းဥရောပခေါင်းဆောင်20ရုံးနဲ့အတူတက်ရောက်လာပြီးယူကရိန်းသမ္မတဇယ်လန်စကီကဗီဒီယိုမင့်ခွန်းနဲ့အစည်းအဝေးကိုဖွင့်လှစ်မှာပါ။ပရတနေငါချိုင်းဝန်ကြီးဒေးဗစ်ကင်မရွန်လည်းညီလာခံကိုတက်ရောက်လာပါတယ်။အမေရိကန်နဲ့ကနေဒါနိုင်ငံတို့ကတော့အဆင်မြင့်တန်တမာတွေတက်ရောက်လာပေမဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ကကိုယ်စီလဲတွေကတော့စီဝေးမှာမတွေ့ရပါဘူး။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
ဗီယိုအေမြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။ထိုင်းမြန်မာနယ်စပ်တာချီလိတ်မြို့ကအွန်လိုင်းလောင်းကစားတွေလုပ်ကိုင်နေတဲ့နေရာကိုမြန်မာစစ်တပ်ကဝင်ရောက်ဖမ်းဆီးရမှာထိုင်းနိုင်ငံသား148ဦးအဖမ်းခံခဲ့ရတယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပါတယ်။တချီလေးမျိုးဆန်ဆန်းရက်ွက်ထဲက 101 ဟိုတယ်အနောက်ဖက်အွန်လိုင်းလောင်းကစားလုပ်ငန်း၃ခုကိုပြစ်ခဲ့တဲ့ကြာရပင်းနစ်ကဝင်ရောက်ရှာဖွေစီးနင်းခဲ့တာမှာတော့လူ900နီးပါးဖမ်းဆီးခံရပြီးတရုတ်နိုင်ငံသားတဦးမြန်မာနိုင်ငံသား940နဲ့ထိုင်းနိုင်ငံသား148ဦးပါဝင်တယ်လို့သတင်းမှာဖော်ပြထားပါတယ်။ကွန်ပျူတာတွေ၊ဖုန်း၊မော်တော်ကားနဲ့မော်တော်ဆိုင်ကယ်တွေကိုပါမြန်မာစစ်ဘက်တာဝန်ရှိသူတွေကသိမ်းယူခဲ့တယ်လို့ဘန်ကောက်ပို့သတင်းစာမှာရေးထားပါတယ်။ဖန်ဆင်းမိတဲ့ထိုင်းနိုင်ငံသားတချို့ကအွန်လိုင်းလောင်းကစားလုပ်ငန်းမှာစီမံအုပ်ချုပ်ရေးပိုင်းကိုတာဝန်ယူကြီးကြပ်ကြသူတွေဖြစ်ပြီးထိုင်းနဲ့မြန်မာနိုင်ငံကြားယာယီဖြတ်တန်းခွင့်လက်မှတ်တွေနဲ့ကူလူသွားလာနေကြသူတွေလည်းဖြစ်တယ်လို့ဘန်ကောက်စပို့မှာရေးပါတယ်။ဖန်ဆင်းထားသူအလုံးကိုသက်ဆိုင်ရာနိုင်ငံတွေစီပြန်လည်လွှဲပြောင်းမပေးခင်စွဲချက်တွေနဲ့ရင်ဆိုင်ကြရမယ်လို့မြန်မာအာဏာပိုင်တွေကပြောကြားထားတယ်လို့လည်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမနစ်ကအဖမ်းခံခဲ့ရတဲ့အသက်84နှစ်အရွယ်ဩစတေးလျနိုင်ငံသားတဦးကိုတာလီဘန်တို့ပြန်လွတ်ပေးလိုက်လို့ဩစတေးလျအစိုးရကသတင်းဌာနတွေမှာပြောပါရယ်။အာဖဂန်ကပြန်လွတ်လာတဲ့ဟာဘတ်ဖရစ်ကဒိုဟာနိုင်ငံကာတာမြို့ကိုတင်းနှင်းတွေနဲ့ပိုင်းမှာရောက်ရှိလာတယ်လို့ဩစတေးလျနိုင်ငံခြားရေးရုံးကထုတ်ပြန်ပါရယ်။ဩစတြေးလျကိုဆက်ပြီးတော့ခင်မစကင်လိုအပ်ရင်စေကူတာမှုပေးမယ်လို့လည်းပြောထားပါရယ်။သူ့ကိုခပူးမြို့အကျဉ်းထောင်မှာထိရင်ထားခဲ့တာလို့လည်းဩစတြေးလျနိုင်ငံရေးဩစတြေးလျနိုင်ငံခြားရေးယုံပြောခွင့်ရသူက AP သတင်းဌာနကိုပြောပါတယ်ဩစတြေးလျဝန်ကြီးချုပ်ခေါလ်နေဟမာကအာဖဂန်မှာအချင်းကျနေတဲ့သူနိုင်ငံသားပြန်လည်လွတ်မြောက်ရေးအတွက်အခိုင်အမာကူညီပေးခဲ့ကြတဲ့ကာတာဆိုဘွားရှိတ်တာမင်ဘင်ဟမတ်အယ်သနီနဲ့အဖွဲ့သားတွေကိုအထူးကျေးဇူးတင်တင်ကြောင်း X လူမှုစာမျက်နှာမှာရေးသားခဲ့ပါတယ်ဩစတြေးလျနိုင်ငံသားတဦးကိုလွတ်ပေးခဲ့တဲ့အာဖဂန်အိမ်ဆောင်အစိုးရကိုကျေးဇူးတင်ကြောင်းကာတာနိုင်ငံခြားရေးဝန်ကြီးချုပ်ကလည်း X လူမှုစာမျက်နှာမှာရေးသားထားပါတယ်
တဲ့လာနေမနဲ့နောက်ဆုံးရသတင်းတွေကိုနန်းအောင်ကကြီးညာပေးကြတာပါအခုတော့သတင်းဆောင်ပါတွေကိုကြားရတော့မှာပါ86နှစ်မြောက်ချင်းမျိုးသားတွေအခမ်းအနားကိုဝါရှင်တန်မြို့တော်အနီးမှာ February 24ရက်ဒေသအချိန်ညနေပိုင်းမှာကျင်းပခဲ့ပြီးမြို့တော်တဝိုက်ပြင်ပြည်내အသီးသီးကချင်းမီသားစုတွေတက်ရောက်ခဲ့ကြပါတယ်ပြည်တွင်းချင်းတော့ကသဲတွေကိုကူညီဖို့အတွက်လည်းဒီပွဲမှာရန်ပုံငွေရှာခဲ့ကြတာကိုကိုစီသူကပြောပြပေးမှာပါ
ဝါရှင်တန်မြို့တော်တဝိုက်ချင်းတိုင်းသားမိသားစုတွေရဲ့86နှစ်မြောက်ချင်းမျိုးသားနေအခမ်းအနားဆိုပေမဲ့လည်းအမေရိကန်ပြည်ထောင်စုပြည်내အသီးသီးမှရောက်နေကြတဲ့ချင်းမိသားစုတွေလာရောက်ကြတဲ့အခမ်းအနားဖြစ်ပါတယ်။ရိုးရဖြော်ပြပွဲမကျင်းပခင်ချင်းရိုးရအစားအသောက်တွေရိုးရပစ္စည်းတွေလည်းရောင်းချတဲ့အကြောင်းအခမ်းအနားစီစဉ်သူတွေတက်တူးဖြစ်တဲ့ဝါရှင်တန်မြို့တော်တဝိုက်ချင်းမိသားစုအဖွဲ့အမှုဆောင်အဖွဲ့ဝင်တူးဖြစ်သူကျင်းလုံကဗီဒီယိုကိုပြောပြပါရစေ။
ဟုတ်တယ်ဒီနေ့ကချင်းမျိုးသားနေ့ကကျမတို့ February 20ရက်နေ့မှာပေါ့နော်နှစ်စဉ်တစ်တိုင်းကျင်းပတယ်ဒါပေမဲ့ဒီနိုင်ငံရဲ့အခြေအနေကကျမတို့အနီးကဆုံးစားတဲ့နေရာလောက်တဲ့အတွက်ကြောင့်မလို့ February 24ရက်နေ့မှာဒီနေ့ကျင်းပတာပါဒါကတော့ချင်း Community of USA DC area ကဖြစ်ပါတယ်လို့ခုရောင်းတဲ့အဖွဲ့အစည်းတိုင်းကပေါ့နော်အဖွဲ့အစည်းတိုင်းကသူတို့ကမြန်မာပြည်မှာမစ်ရှင်တွေဖြစ်ဖြစ်ပြီးတော့မှသူတို့အဲ့လိုမျိုးစစ်ဘေးဒုက္ခရှောင်တွေပဲဖြစ်ဖြစ်မိဘမဲ့အကြောင်းတွေပဲဖြစ်ဖြစ်အဲ့လိုမျိုးထောက်ပံ့တာတွေကိုသူတို့အကုန်လုံးပြန်ပြီးတော့မှလှူဒါန်းတဲ့ဟာဖြစ်တဲ့ကျမတို့ကသူတို့ဆီကပတ်စံမယူဘူးသူတို့ကြိုက်တဲ့ဒေသမှာပေါ့နော်သူတို့ကလူခွင့်ရှိတယ်အဲ့ဒါဆိုတော့ရောင်းရတဲ့ရန်ပွင့်ငွေအားလုံးကတော့မြန်မာပြည်အတွက်ပါပဲ
Washington DC, Maryland, Virginia ပြည်နယ်တို့မှာချင်းတိုင်းရင်းသားမိသားစုတွေ3000လောက်အထိရှိမယ်လို့ပြီးခဲ့တဲ့နှစ်တွေကခန့်မှန်းထားပေမဲ့ချင်းအတိုင်းဝိုင်းချင်းအဖွဲ့အစည်းဟာပုံပြီးတော့ကြီးထွားလာတယ်လို့ချင်းမိသားစုတွေကပြောပါတယ်။ချင်းမျိုးသားတွေဟာချင်းတိုင်းရင်းသားတွေရဲ့နေချက်ဆန့်ကျင်ရေးအမျိုးသားရေးစိတ်ဓာတ်နဲ့ကိုယ်ပိုင်လွတ်လပ်ရေးဒန်းတူရေးကြိုးပမ်းမှုတွေကိုအခြေခံပေါ်ပေါက်ခဲ့တာလို့ Washington မြို့တော်တဝိုက်ချင်းမိသားစုအဖွဲ့ဥက္ကဋ္ဌပူထောင်ခန်ခုတ်ကခန်းနာမှာပြောပါတယ်ချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းတွေကိုလည်းချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းတွေကိုလည်းချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းတွေကိုလည်းချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းတွေကိုလည်းချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းတွေကိုလည်းချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းတွေကိုလည်းချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းတွေကိုလည်းချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းတွေကိုလည်းချင်းမျိ ချင်းတိုင်းသားခေါင်းဆောင်တွေရှင်းပြကြတယ်လို့တိဂီတာဖြုတ်ပြီးပွဲနဲ့ရူးရအကတွေလည်းကားပြကြပါတယ်အနာမမျိုးသားညီညွတ်ရေးဆိုရအဖွဲ့ NUG ကဝန်ကြီးတွေနဲ့ကိုယ်စားလှယ်တချို့ကိုဖိတ်ကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကအထူးဧည့်သည်တော်အဖြစ်တက်ရောက်မင်ကုံပြောကြားခဲ့ပါတယ်
။စစ်တပ်ရဲ့အကြမ်းဖက်မှုတွေကိုကျွန်တော်တို့မြန်မာနိုင်ငံတော်ပေါင်းလုံးမှာအချင်းစီနဲ့ချင်းမှာရဲရဲစစ်စစ်အိမ်နေမိရှုလူတွေတက်ဖြတ်ပုံကျဲဒီဘာသာရေးဆောင်ချက်ချက်စေကျွန်တော်တို့ကြောင်းနေဆေးရုံတွေပါမချမ်းဘုံကျဲနေတဲ့တက်ဖြတ်ဖြတ်စည်းနေတဲ့ဥစ္စာတွေကျွန်တော်တို့ပြည်သူအားနဲ့ကျွန်တော်တို့ရအောင်ကျွန်တော်တို့လုပ်ရအောင်လုပ်လဲလုပ်နိုင်ရအောင်လေအခုဆိုရင်အားလုံးပြည့်တဲ့အတိုင်းစစ်တပ်ကတဲတဲပဲကြံပါတော့
ဒေါက်တာမျိုးမင်းဆောင်ဒေါက်တာဖီလော်ဆိုဖီအင်ဒ်တက်နီကယ်အင်ဂျင်နီယာရင်း
စင်နတိုင်းအစင်လာမပြတ်ဝါရှင်တန်မြို့တော်တဝိုက်ချင်းမိသားစုတွေထဲကပညာထူးချွန်ပြီးအမေရိကန်ပြည်ထောင်စုတက္ကသိုလ်ကောလိပ်တွေမှာပွဲအသီးသီးရခဲ့ကြသူတွေကိုလည်းအတိမတ်ပြုဂုံပြုစုပေးကြပါတယ်ပြည်ပနိုင်ငံတစ်ခုမှာယက်တီရတဲ့အချိန်ချင်းလူမှုအဖွဲ့အစည်းကြားပညာတတ်တွေပေါ်လာဖို့ကိုလည်းချင်းတိုင်းသားခေါင်းဆောင်တွေကအားပေးကူညီကြပါတယ်ဒီဘွေးရင်းနဲ့ဂျူဒေတာတီတီကချင်းတိုင်းသားမျိုးနွယ်တွေရဲ့အထိမ့်မှန်ရိုးရဝတ်စုံတွေဝတ်ပြတဲ့ fashion show တွေလည်းကျင်းပပါလေ။ကလေးငယ်တွေရိုးရဝတ်စုံနဲ့ရှောက်ပြတဲ့ fashion show ကတော့အခမ်းအနားအစီအစဉ်တွေတဲကလူများအားပေးမှုအများဆုံးအစီအစဉ်တစ်ခုဖြစ်ခဲ့ပါတယ်။ဒီနေ့အဝေးရောက်ချင်းတိုင်းသားမိသားစုတွေပြည်ပမှာချင်းမျိုးသားတွေကျင်းပနေတဲ့အချိန်မြန်မာနိုင်ငံအတွင်းကချင်းပြည်နယ်မှာလက်နက်ကိုင်ပြိပခါနဲ့လူသားချင်းစာနာမှုအကြက်တဲမျိုးစုံရင်ဆိုင်နေရတဲ့အချိန်ဖြစ်ပါလေ။အိန္ဒိချင်းအိန္ဒိယနိုင်ငံနဲ့ပြည်ပနိုင်ငံတွေကိုထွက်ခွာလာတဲ့ချင်းတိုင်းသားတွေများလာသလိုအိုးမဲအိမ်မဲအတ္တိဒုက္ခရောက်သူတွေလည်းများလာနေတဲ့အချိန်ဖြစ်ပါလေ။လူရအစင်လာကိုထိန်းသိမ်းဖို့အခမ်းအနားတွေကျင်းပကြတဲ့အချိန်ထဲမှာပြည်တွင်းကအိုးမဲအိမ်မဲချင်းတိုင်းသားဒုက္ခသည်တွေကိုကူညီဖို့အတွက်အဝေးကနေထောက်ပံ့ကူညီနိုင်ဖို့ကြိုးစားတာစီစဉ်တာတွေလည်းအခမ်းအနားမှာတွေ့ရကြောင်းပါခင်ဗျာ။
ပတ်စီစီစဉ်တွေကိုမတော်ခင်မှာနောက်ထပ်သတင်းစောက်ပါတဲ့ပုဂ္ဂိုလ်တင်ဆက်ချင်ပါတယ်။ကဘာရဲ့ဘယ်နေရာဟုပဲရရောကို့မျိုးကိုမမေ့ကြတဲ့မွန်တိုင်းသားတွေရဲ့အမျိုးသားတွေအကြောင်းကိုတင်ပြပါမယ်။အမေရိကန်နိုင်ငံကော်လိုရိုပြည်နယ်ဖေဗရူလာ24ရက်နေ့က89ကျင်းမြောက်မွန်မျိုးသားတွေကိုကျင်းပခဲ့ကြပါတယ်။ဒီအကြောင်းကိုကိုအောင်ဆာကအခုလိုသတင်းပေးပို့ထားပါတယ်။
အခုကျွန်တော်ရောက်ရှိနေတဲ့နေရာကတော့အမေရိကန်ပြည်ထောင်စုကိုလိုရာဒိုပြည်နယ်အော်ရာမြို့မှာကျင်းပပြုလုပ်နေတဲ့89ကျင်းမြောက်မွန်မျိုးသားနေ့အခမ်းအနားပဲဖြစ်ပါတယ်။ဒီပြည်နယ်မှာဆိုရင်မြမပြည်သွေးစစ်ပွဲတက်တန်းတလျှောက်စစ်ဘေးရှောင်ရင်းနဲ့နိုင်ငံကိုစွန့်ခွာပြီးတော့ဒုက္ခသည်အနေနဲ့ရောက်လာတဲ့မွန်လူမျိုးတွေဟာ200ကျော်နေထိုင်နေတဲ့နေရာလည်းဖြစ်ပါတယ်။ရေမြေရှားမှာနေကြပြီမဲ့မွန်တွေရဲ့နေထိုင်ရေးမြက်ဖြစ်တဲ့မွန်မျိုးသားနေ့ကိုဒီကိုလိုရာဒိုပြည်နယ်မှာပြုလုပ်နေတာဟာဒါပါဆိုရင်17နှစ်ရှိနေပြီဖြစ်ပါတယ်။ဒီလိုအဝေးရောက်အမွန်တွေစုစည်းပြီးတော့ဘာလို့မွန်မျိုးသားနေ့ကိုမအားလက်တဲ့ကြားတွေကနေနှစ်စဉ်နှစ်တိုင်းပြုလုပ်နေရလဲဆိုတာကိုအခမ်းအနားတက်ရောက်လာသူအချို့နဲ့မေးမြန်းထားပါတယ
်။မွန်လူငယ်တိုင်းကိုမျိုးသားနေ့ကိုမမေ့လျော့လာအောင်တက်တက်ကြွကြွမွန်မျိုးသားနေ့ကိုသူတို့ကျွန်တော်တို့ဥဆောင်ပြီးတော့လမ်းပြပေးတာဖြစ်ပါတယ်။နောက်သူတို့ဒီအမေရိကန်မှာသူတို့ပဲဥဆောင်ဝါရမှာကျွန်တော်တို့သူတို့ကိုလမ်းပြပေးခြင်းဖြစ်တယ
်။အခမ်းအနားတက်ရောက်လာတဲ့ဥထွန်းရှင်ပြောသွားတာပါ။
So I first started working
with the Myanmar မြန်မာနိုင်ငံကလာတဲ့ဒုက္ခသည်တွေနဲ့အလုဆောက်လုပ်တဲ့2009-2010အချိန်လောကဆိုရင်မွန်လူမျိုးတွေအတွက်အဓိကဆောက်လုပ်ဖြစ်ခဲ့တယ်။မွန်မျိုးသားနဲ့အခမ်းအနားဆိုရင်တကယ်ကိုကြီးကျယ်ခမ်းနားလာပါတယ်။ဘာဖြစ်လို့လဲဆိုတော့မွန်ရင်ကျေးမှုကိုနိုင်ငံတကာအတိုင်းအတာအနေနဲ့ချပြနိုင်တယ်လို့နိုင်ငံတကာမှာရှိတဲ့လူအတိုင်းဝိုင်းတွေနဲ့ချိတ်ဆက်နိုင်တဲ့ရင်ကျေးမှုကိုအခြေခံတဲ့ပွဲတစ်ခုလည်းပြောလို့ရပါတယ်
။အရင်ကဒုက္ခသည်တွေလှုပ်ဆောင်နေတဲ့ခရီးနာဂျေဆွန်ရဲ့ပြောကြားချက်ပဲဖြစ်ပါတယ်။
ဒီနေ့ဟာအရန်ရေးကြီးပါတယ်လို့ဟိုပြောစေချင်တယ်မွန်အမေရိကန်အဆိုစီယေးရှင်းဥက္ကဋ္ဌဟောင်းနိုင်ချန်မိုးပြောတော့ရပါ
မွန်မြူသားနေ့ပြလို့ရခြင်းရွေချက်ကဗျာကျွန်တော်အချိန်လေးအကြောင်းအကြောင်းမြန်မာပြည်ကနေပြီးတော့ကျွန်တော်တိုင်းသားပေါင်းစုံဗျာကျွန်တော်မွန်မြူသားတဲ့တခုတန်းပေါ့ဘူးအဲ့လိုကြောင်းလာတဲ့ခါမှာကျွန်တော်တို့တွေကတော့ကိုယ့်ရဲ့အမျိုးဘာသာစာပေရေးချင်းမှုတွေကိုငကိုတဲ့ရရှိတာပြီးပြိမဲ့ကျွန်တော်ရဲ့လာမယ့်မျိုးဆက်တက်ကလေးတွေဟာကျွန်တော်ရဲ့ဘဝရေးချင်းမှုဒလေ
3000စာပေအားလုံးပါဗျာအဲ့ဒါတွေကိုနေပြောက်သွားမှာဆိုတော့ဗျာအဓိကယူရချက်ကကျွန်တော်မွန်မြူသားနေ့ကိုကျွန်တော်ကျင်းပပြုလို့ရခြင်းဖြစ်ပါတယ်ကျွန်တော်ဒီမှာဆိုမွန်မြူသားရဲ့အခုတည်းမဟုတ်ကျွန်တော်စာပေတရားရေးရောလဲလို့တယ်ပြီးတော့ဒီရေးချင်းမှုပိုင်းဆိုလဲဒီမွန်မြူသားနေ့ကိုအဓိကထားပြီးတော့ကျွန်တော်လေ့ဝါခြင်းဖြစ်ပါတယ်ခင်ဗျာအခမ်းအနားတက်ရောက်လာသူနိုင်ပူအားပြောသွားတာပါကျွန်တော်တ
ါစီတီဆိုခေါ်တဲ့ကျွန်တော်တို့မွန်ကချင်ကရင်ချင်းရခိုင်စသည်ဖြင့်ကျွန်တော်တို့မှာတိုင်းရင်းသားလူမျိုးစုပေါင်းများစွာကိုယ့်ရဲ့ကိုယ်ပိုင်ရိုးရာရင်ကျေမှုကိုယ်ပိုင်ဘာသာစကားကိုယ်ပိုင် unique ဖြစ်တဲ့တီးခြားဖြစ်တဲ့ကျွန်တော်တို့ရဲ့ဝိသေသလက္ခဏာတွေကိုပိုင်ဆိုင်ထားပြီးသားဖြစ်တယ
်ကိုလိုရာဒိုရောက်မြန်မာနိုင်ငံသားများအသင်းဥက္ကဋ္ဌဦးလှိုင်မိုးတန်းပြောသွားတာပါ
အခုလူငယ်ရအရန်တင်ရတာခက်တယ်သူတို့ကဟစ်ဟော့ဆိုတာပဲကြားဘူးတယ်အခုကပေါ့နော်သူတို့ရိုးရိုးလေးကောက်ဖို့အမနဲဟုတ်တင်ရတယ်အဲ့ဒါကြောင့်မို့မမေ့ရလေတော့အခုလိုမျိုးဆက်ပြီးတော့တင်ပေးနေတာပေါ့နော်ကုန်းယူတာပေါ့ကိုကလည်းအရင်ကလည်းမွန်နက်ရှင်တွေမှာအမြဲကလာလေကိုကကိုရဲ့ရင်ကျေးမှုကိုအရန်မျက်နှာတဲ့လူတယောက်ဆိုတော့အမြဲတမ်းကိုရဲ့ရင်ကျေးမှုကိုအမြဲယူရချင်တာပြီးတော့ပဲကိုကရှေ့ဆက်ပြီးတော့လက်တွဲနေရပဲပေါ့နော်ကိုကလူကြီးကိုညီလုံးရင်ကွာကပေးလိုက်တယ်ပြောကြမလို့ကွာစူးစမ်းပေးရပါတော့
မုံရင်ချင်းမှုအကတင်ကြားပေးနေတဲ့အကဆရာမလင်းကပြောသွားတာပါမမချွေးလို့ခေါ်တဲ့တပိုးရဲလက်ပြည့်ကျော်တည့်နေ့မှာမြန်မာပြည်သွင်းကမွန်လူမျိုးတွေတရက်တစ်ချိန်ထဲမှာမွန်များရဲ့အခမ်းအနားကိုကျင်းပတဲ့အစဉ်လာရှိခဲ့ပေမဲ့ပြည်ပရောက်မွန်တွေကလူတိုင်းလှုပ်ဖို့အတွက်ကအလုတ်ပိတ်ခဲ့တယ်မှာပဲပြုလို့လို့ရှိပါတယ်အခုလက်ထဲမှာတော့တကဘာလုံးကနိုင်ငံပေါင်းစုံမွန်တွေဟာမွန်မျိုးသားနေ့ကိုအစဉ်လာမပြတ်နေရာပေါင်းစုံကနေကျင်းပနေကြတာပဲဖြစ်ပါတယ်ကျွန်တော်ဟောက်စားပါအမေရိကန်ပြည်တော်စုကိုလိုရာဒိုပြည်နယ်အော်ရာမြို့ကနေတင်ဆက်ပေးခဲ့တာပါ
ပြည်ရအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပေါ်ချိတ်ဆက်ရပါရှင
်။ခုတော့အပတ်စဉ်အစီအစဉ်တွေလည်းကြာလာပါပြီ။2010ပြည့်စစ်မှုထဥပဒေကိုစစ်ကောင်စီကအသက်တွင်းလိုက်တာဟာတစ်ချိန်တည်းမှာပဲတိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းတပ်သားစစ်စုဆောင်မှုလူငယ်တွေကိုဖိတ်ခေါ်လာပါတယ်။အတင်းကျပ်စုဆောင်တဲ့နီလန်အသုံးပြုတာနဲ့မိမိစန္ဒအရာကိုယ်တိုင်ပါဝင်ကြဖို့ဘလို့ခွာချပါသလဲအမေရိကန်မြန်မာအရက်ဘက်စစ်ဘက်ဆက်ဆံရေးကျွမ်းကျင်သူအမေရိကန်စစ်တပ်ငြိမ်းစာဒုတိယဗိုလ်မှူးကြီးဒေါက်တာဒေါ်မီမီဝင်းဘတ်ကိုဇူးမတင်မိုင်းအင်ဂျင်နိုင်ကအခုလိုဆက်ပြီးမေးမြန်းထားပါတယ
်
မင်္ဂလာပါရှင်ကျွန်မဒီဥက္ကဆာမဖြစ်ဒီဥက္ကဆာရအလုံးကကျွန်မပုဂ္ဂိုလ်တယောက်အနေနဲ့သုံးသပ်သွားတာပါဘယ်ဖြစ်အဖွဲ့ဥမာကုစားပြီလို့ပြောသွားတာမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ရှင်အခုပထမဆုံးမေးချင်တာကဒီမြန်မာစစ်တပ်ကနေပြီးတော့သူတို့ပြည်သူစစ်မှုထမ်းဥပဒေကိုပြန်ပြီးတော့အသက်သွင်းနေပေါ့နော်အဲ့ဒီလိုအသက်သွင်းပြီးတဲ့နောက်ပိုင်းမှာတစ်ချိန်တည်းမှာပဲဒီတိုင်းနာလက်နက်ကိုင်ဖွဲ့တွေပေါ့နော်ဒီလူငယ်တွေအနေနဲ့ဒီသူတို့တိုင်းနာလက်နက်ကိုင်ဖွဲ့တွေမှာလည်းပါဝင်လို့ရတယ်ဆိုတာမျိုးသူတို့ဖိတ်ခေါ်တာတွေလည်းလှုပ်လာတယ်ပေါ့လေဆိုတော့အခုဒီစစ်ကောင်စီကဒီအခုစစ်မှုထမ်းဥပဒေကိုပြန်ပြီးအသက်သွင်းလိုက်တဲ့ပုံစံမျိုးနဲ့တခါအခုတိုင်းနာလက်နက်ကိုင်ဖွဲ့တွေကလည်းလူငယ်တွေကိုပြန်ပြီးတော့ဖိတ်ခေါ်နေတယ်သူတို့လက်နက်ကိုင်ဖွဲ့တွေနဲ့ဝင်ဖို့ဆိုတာ အဲ့ဒါဒီမှာဘလို့သုံးတတ်မိလဲဘလို့ကြွားချမှုတွေရှိနေလဲရှင်
အင်းတစ်ခွက်ကွာချမယ်တစ်ဖက်ကကြတော့အတင်းအာရမမရရရတဲ့နည်းနဲ့လူတွေကိုလိုက်တောင်လာဖမ်းပြီးတော့ဒီဥစ္စာဟိုနေလူတွေဒီစစ်တပ်ထဲဝင်ဖို့သူတို့လုပ်နေတယ်ဟိုဘက်ကြတော့ဟိုဗာလဲတိုင်းသားလက်နက်ကိုင်တွေဘက်ကကြတော့သူတို့ဖိတ်ခေါ်တာဖိတ်ခေါ်တာ right voluntary အဲ့ဒါနှစ်ခုကွာတယ်အဲ့ဒီနှစ်ခုကွာတဲ့အခါကျဘာကြောင့်လဲဆိုvoluntary ကိုယ်ပိုင်ကိုအလိုလိုလာတဲ့လူတွေကစစ်တိုက်လို့ရှိရင်သူတို့မှာ motivation ပုံများတယ်ပိုကောင်းတယ် right ဒီမှာအတင်းဟိုဘက်ကအာရမဆွဲပြီးတော့တခါတဲ့သွင်းရတဲ့ဥစ္စာကြတော့ဒီဝင်လာတဲ့လူတွေကဟို will to fight နော်ဒီတဲ့ motivation မရှိဘူးဆိုအဲ့ဒီဥစ္စာနှစ်ခုကွာ right ဆိုတော့ဆိုသူတို့ပြန်မေးရမှာဒီဘက်ကကြတော့ဘာကြောင့်အတင်းခေါ်ရတာလေ right ခိုးဘက်ကကြတော့အလိုလိုသူတို့ဗါလဲ volunteer အနေနဲ့တော့လူတွေကိုဖိတ်ခေါ်လိုက်တယ်သူတို့ပိုင်းသူတို့ဝင်လာတာအဲ့ဒီဥစ္စာတွေကစဉ်းစားဖို့လိုအပ်တာပေါ့နော
်ဟုတ်ကဲ့အဲ့တော့တစ်ဖက်မှာကြတော့အခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကလည်းဒီလိုစစ်ကောင်စီကသူတို့စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းလိုက်တဲ့အကျိုးဆက်အနေနဲ့အခုလူငယ်တွေကတိုင်းပြည်ကနေမဖြစ်မနေထွက်ခွာဖို့လုပ်နေကြတယ်ထွက်လဲထွက်နေကြတယ်ပေါ့နော်လမ်းကြောင်းမျိုးစုံနဲ့အဲ့ဒီအချိန်မှာကသူတို့ကဒီလူငယ်တွေကိုဖိတ်ခေါ်တဲ့အနေထားပေါ့နော်အဲ့ဒါလည်းတွေ့ရတဲ့ခါကျတော့ဟိုဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေကအခုလိုလူငယ်တွေကိုသူတို့အဖွဲ့ထဲဝင်ဖို့ဖိတ်ခေါ်တဲ့အကြောင်းကြီးရောဘယ်လိုသုံးသပ်ပါလဲရှင်
သူတို့ option ရပါတာပေါ့ you know စစ်တိုက်ဒီလိုမျိုးလုပ်လိုက်တဲ့အခါမှာသူတို့လိုလို recruiting advertisement လိုမျိုးဒီဘက်ကဖြစ်သွားတယ်ဆိုတော့အဲကြောင့်မလို့သူတို့လာလို့ရှိရင်သူတို့ welcome လုပ်တယ်ဆိုတဲ့ဥစ္စာကလွတ်လွဲလေးဖြစ်သွားတယ် right ဆိုတော့အဲ့ဒီဥစ္စာခုနကကျွန်မအရင်စောတွေကလည်းအစိုးရတွေကလည်းပြောတာလေ deep policy ပေါ့နော် deep policy อ่ะစစ်မှုထမ်း deep policy ကနော်အဲ့ဒီဥစ္စာသူတို့ကိုပြန်ပြီးတော့ရိုက်ခိုက်မှာလို့ပြောတာတယ်အဲ့ဒီတိုင်းပဲဖြစ်လာတယ်အဲ့ဒီတိုင်းပဲဖြစ်လာတယ်ဆိုတော့ဟိုအော်စရာမရှိဘူးလို့ကျွန်မပြောလို့ရတယ
်ဒီဘက်မှာကျတော့အခုဆိုရင်ဒီဟိုစစ်ကောင်စီကသူတို့ဒီစစ်မှုထမ်းဥပဒေကိုဟိုအသက်သွင်းတဲ့နေရာမှာသူတို့ပြောတဲ့အပိုင်းပေါ့လေဒါအကြောင်းပြရတဲ့နေရာမှာလေတခြားနိုင်ငံတွေမှာလေဒီလိုမျိုးမဖြစ်မနေစစ်မှုထမ်းရတဲ့ဥပဒေမျိုးတွေရှိရပေါ့သူတို့ကြောင့်မှလောက်တာမဟုတ်ဘူးပေါ့လေဆိုတော့အဲ့တော့ဒီလိုတခြားနိုင်ငံတွေမှာမဖြစ်မနေစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တဲ့အခြေအနေမျိုးအခုနောက်မြန်မာနိုင်ငံမှာစစ်ကောင်စီကဒီလိုစစ်မှုထမ်းဥပဒေကိုအသက်သွင်းလိုက်တဲ့အခြေအနေအဲ့ဒါတွေကဘယ်လိုကွာခြားမှုတွေရှိလဲရှင
်အဲကွာခြားမှုတွေနှစ်ချက်သုံးချက်လောက်ရှိတယ်ပထမတစ်ခုကကြတော့ဒီတခြားနိုင်ငံမှာရှိနေတဲ့ဥပဒေတွေဒီလိုမျိုးဥပဒေတွေကဒီဘက်ကဟိုမင်းလာပြီးတော့ကိုယ်လာတိုက်ဖို့အတွက်ကိုပြန်ပြီးတော့ခုခံဖို့အတွက်တော်လှန်ဖို့အတွက်လုပ်တာတယောက်နဲ့တယောက်နဲ့ကိုဟိုနေပါလေပြည်ထဲနဲ့မှာပြည်ထဲနဲ့မှာတယောက်နဲ့တယောက်ကိုဖိနှိပ်ဖို့လုပ်တဲ့ဥစ္စာမဟုတ်ဘူး right ဆိုစစ်တပ်ကအခုချိန်မှာသူတို့ကဒီဥစ္စာကိုသုံးထားတာကပြည်သူပြည်သားကိုနှိပ်ကွပ်ဖို့ right ပြည်သူပြည်သားတွေနှိပ်ကွပ်ဖို့ဆိုအဲ့ဒါတစ်ခုပွားချင်နောက်တစ်ခုကကြတော့ဟိုဒီဟိုတခြားနိုင်ငံတွေမှာလုပ်ထားတဲ့ဥစားကဥပဒေနဲ့ကိုက်ညီတဲ့အစိုးရကဟိုနေလုပ်တာเนาะအဲ့ဒါချတာဒီအခုက SAC ပေါ့เนาะစကားစကားဥပဒေမဲ့အဖွဲ့တစ်ခု military junta တစ်ခုဖြစ်နေဆိုတော့သူတို့လုပ်တဲ့ဥစားဒီအားလုံးကဥပဒေနဲ့မကိုက်ညီတဲ့ဥစားတွေဖြစ်နေတယ်နံပါတ်3ကြတော့ဘုန်းကြီးဒီလိုမျိုးဥပဒေတွေဒီလိုမျိုးထွက်လာဒီလိုမျိုးတခြားနိုင်ငံတွေမှာထွက်လာလို့ရှိရင်ကျမတို့ US မှာဆိုလို့ရှိရင်ပေါ့နော် World War 2မှာတော့အဲ့ဒီဥစ္စာထွက်တာထွက်ပြီမဲ့လူတွေကအရင်ပဲ volunteer အဲ့ဒီဥစ္စာကိုတက်တက်ကြွကြွနဲ့လိုက်ပါဝင်ပြီးဒီဘက်ကကြတော့တက်တက်ကြွကြွမရှိဘဲနဲ့အမှန်မှာအတင်းတခါတည်းဗာလဲလူတွေဖမ်းပြီးတော့မှသွင်းနေရတာ right ဆိုတော့အဲ့ဒီဥစ္စာအကွာချိုက်ဘာကြောင့်အဲ့လိုဖြစ်လဲဆိုတော့ဒီဘက်ကစစ်တပ်က professional မဟုတ်လို့နော်စစ်တပ်ကသူတို့ပြည်သူလူထုရဲ့ထောက်ခံမှုမရှိတော့လို့ right အဲ့ဒါကြောင့်မလို့သူတို့အဲ့လိုမျိုးအတင်းအားရမှာ force သုံးပြီးတော့လူတွေကိုဆွဲခေါ်နေရတာ right ဆိုအဲ့ဒီဥစ္စာအ ਨੇ ဆုံးဒီသုံးကွာခြားတာရှိတယ်လို့ပြောလို့ရ
ဟိုစစ်ကောင်စီကအကြောင်းပြတာကတော့ဟိုဒီ တတိယမီဒီယာတွေဘက်ကပေါ့နော်မှန်မှန်မကန်ဟိုတတိယနေထုတ်လွှင့်နေသူတို့စစ်မှုတန်းဥတွေကိုပြဋ္ဌာန်းတဲ့နေရာမှာဒါသူတို့ကတခါတည်းဟိုအသက်သွင်းတဲ့နေရာမှာပေါ့နော်သူတို့တခါတည်းဟိုဖော်ပြထားပြီးသားပေါ့လေအဲဆင်းလိုက်သွားမှာဖြစ်တဲ့စစ်မြေပြင်ကိုလည်းမလွတ်ခင်မှာသူတို့သင်တန်းတွေအရင်ပေးမှာဖြစ်တယ်လို့ဒီပညာဒီတက်တဲ့အပေါ်မှာလည်းသူတို့တွေကဟိုပိုင်းခြားပြီးတော့ပေါ့နော်အဆင့်လိုက်ကိုသူတို့ခွဲခြားပြီးတာဝန်ပေးမှာဖြစ်တယ်လို့ပါလို့ပေါ့နော်သူတို့ပြန်ပြီးတော့ပြောဆိုတာလည်းရှိတယ်တစ်ဖက်မှာလည်းလူငယ်တွေကဒီစစ်တပ်ကသူတို့ကိုလူသားတိုင်းဖြစ်စစ်မြေပြင်မှာအတုံးချမအောင်လဲစိုးရိမ်နေတယ်လို့အထူးသဖြင့်ဒီဥပဒေကြောင့်ပေါ့လေသူတို့လမ်းသွားလမ်းလာလုံရင်တောင်မှမှသူတို့ချိန်မီးကိုဖမ်းဆီးပြီးတော့စစ်မြေပြင်ကိုပို့မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေတယ်ဆိုတော့အဲ့ဒါဘာကြောင့်အဲ့လိုကွာနေတာလဲရှင်ဒီ
ဒီစိုးရိမ်မှုတွေကဘာကြောင့်လဲဆိုတော့တကယ်သတင်းတွေဖြစ်နေတာတကယ်သူတို့ kidnapping you know ဆွဲနေကြတာ right သူတို့အပြင်သွားဒီအများကြီးပဲဒီလိုမျိုး report တွေအများကြီးတွေထွက်လာပြီဒီဥစ္စာ fake news မဟုတ်ဘူးတကယ်မြန်မာနိုင်ငံထဲမှာနေတဲ့လူတွေကဒီလူမျိုးတွေပြောနေကြတာဟိုလူပြောက်သွားပြီဒီလူပြောက်သွားပြီဟိုဆွဲဟိုလူဆွဲခံ TV ဒီလူဆွဲခံ TV ဆိုတော့အဲ့ဒီဥစ္စာကတကြောင်မလို့ကလေးတွေကစိတ်ပူနေတာ right သူတို့စိတ်ပူစရာလည်းရှိတယ်နောက်တစ်ခုကြတော့စစ်တပ်ကခုနပြောသလိုပဲ professional စစ်တပ်မဟုတ်တော့လို့အတွက် right ဘယ်သူမှမဝင်ခြင်းဘူးတကယ်လို့ဒီစစ်တပ်က professional ဖြစ်မယ်တကယ်စစ်တပ်ကတကယ်နိုင်ငံကိုကာကွယ်ပေးနေတဲ့စစ်တပ်ဖြစ်တယ်ဆိုလို့ရှိရင်လူတွေဝင်သူတို့က voluntarily ပေါ့နော်အလိုလိုဝင်လိမ့်မယ်ဒီလိုမျိုးလိုက်ပြီးတော့ဖမ်းဆီးပြီးတော့လုပ်ရတယ်ဆိုရက်ဆိုတာနဲ့ဒီဥစ္စာရာဇဝတ်ဂိုင်းရဲ့လုံမျိုးလုံမျိုးလောက်ဟန်နေပေါ့နော်ဒါ human trafficking ဘာလဲရာဇဝတ်ဂိုင်းနေလုတ်တဲ့လုံမျိုးလောက်ဟန်နေနောက်ပြီးတော့အဲ့ဒီကအလိုမျိုးလောက်ရဲဆိုတဲ့ကရှုံးသွားပြီလောက်ရဲဆိုတဲ့ကရှုံးသွားပြီဘာလို့ဆိုယုံကြည်မှုမရှိလို့ပြည်သူလူထုရဲ့ယုံကြည်မှုမရှိလို့ပြည်သူလူထုရဲ့လက်ခံမှုမရှိလို့
ဆိုတော့ဒေါက်တာမီမီဝင်းဘက်ပြောသွားတဲ့ထဲမှာ professional army ပေါ့နော်ဒီစစ်တပ်ကတကယ်ကိုအရေးချင်းပြည့်မီတဲ့ဟိုနိုင်ငံတကာအစ်စ်မီတဲ့ဟိုစစ်တပ်မျိုးဖြစ်ဖို့ဆိုလို့ရှိရင်ပေါ့လေဒီစစ်သားစုဆောင်တဲ့အပိုင်းမှာဘလို့လိုက်နာကျင့်သုံးကြားလေရှိဥပမာဆိုရင်တိုင်းနာလက်နက်ကိုင်ဖွဲ့တွေကလည်းအခုသူတို့စစ်သားစုဆောင်ရေးတွေလှုပ်လာတဲ့နေရာမှာတချို့လူခွေဖွဲ့စည်းတွေကထောက်ပြတာတွေလည်းရှိတယ်အတင်းအဓမ္မဟိုသူတို့နယ်မြေတွေမှာလည်းဟိုစစ်သားစုဆောင်တာမျိုးတွေပေါ့နော်ရှိနေတယ်ဆိုပြီးတော့ထောက်ပြတယ်လည်းရှိတော့တကယ်အလိုအရေးချင်းပြည့်မီတဲ့ဒီလက်နက်ကိုင်တပ်ဒီစစ်တပ်အနေနဲ့ဆိုရင်ဘလို့ပုံစံမျိုးသူတို့စစ်သားစုဆောင်ရေးမှာလိုက်နာကျင့်သုံးနေရှိလဲရှင်
ဟိုဒီ EAO တွေပေါ့နော်တကယ်အဲ့လိုမျိုးစစ်တပ်လိုမျိုးလိုက်ပြီးတော့ copy လုပ်ပြီးတော့ဒီလိုမျိုးလုပ်တယ်ဆိုလို့ရှိရင်သူတို့လည်းစစ်တပ်ရဲ့လိုမျိုးပဲဖြစ်နိုင်မယ်။ဘာလို့ဆိုဒီဥစ္စာ fail strategy ဒီဥစ္စာကမအောင်မြင်တဲ့လုပ်နေလုပ်ရန်တစ်ခု right သူတို့ကိုလည်းပြန်လာခိုက်နိုင်မယ်။ဆိုတော့အဲ့ဒါလုပ်ဖို့လုံးဝမသင့် right အခုအချိန်မှာလူတွေကဒီအဖွဲ့အစည်းကကိုယ်ရိုသေစွာကို you know ကိုကို take care လုပ်မယ်နောက်ပြီး professional ရှိတယ်ဆိုလို့ရှိရင်ကိုဒီအဖွဲ့ကိုလူတွေကအလိုလိုလာ join လုပ်လိမ့်မယ် right ဘာလို့ဆိုတော့သူက motivation ရှိတယ်ဒီဥစ္စာကိုပြန်တော်လာမှုဆိုအဲ့ဒါလုံးအဲ့လိုမျိုးအတင်းအဓမ္မလုတ်လာပြီဆိုတော့အဲ့ဒီဥစ္စာရှုံးဖို့ဒီဥစ္စာနီလန်းဖြစ်သွားတယ် right ဆိုတော့ကျွန်မပြောချင်တာကဒီတကယ်ကိုအဖွဲ့အစည်းကိုလာပြီးတော့ join voluntarily join လုပ်မယ်လုပ်ချင်တယ်ဆိုလို့ရှင်ကိုယ့်ရဲ့အဖွဲ့အစည်းကကိုဝင်လာတဲ့လူတွေကို take care လုပ်ရမယ် right take care right နောက်ပြီးသူတို့ကိုမှန်မှန်ကန်ကန်ဆက်ဆံရမယ်နောက်ပြီးသူတို့ volunteer လုပ်လေလေပိုကောင်းလေ volunteer so you oh ခုနကျွန်မပြောမယ်ဟိုဗာလဲရုရှားမှာပြီးတယ်မလားရုရှားကပူတင်ကအရန် popular ဖြစ်တဲ့ president ရုရှားတဲ့right ဒါပေမဲ့သူဒီစစ်မှုတန်း policy ကိုလုတ်လိုက်တဲ့အခါမှာသူ့ရဲ့ဟိုနည်းနေရ popularity ကျတယ်အများသောအားဖြင့်အမေတွေလုံးဝမကြိုက်ဘူးဆိုသူအဲ့ဒီမှာအဲ့ဒါပြုတ်ချက်အဲ့ဒါအဲ့ဒီဥစ္စာကြီးဖြစ်တဲ့ right ဆိုတော့ဒီ policy မျိုးကအရန်စင်းသားရတယ် popular ဖြစ်နေတဲ့ regime တောင်မှ government တောင်မှဒီလိုမျိုးလှုပ်လိုက်ရရှင် popularity ကျနိုင်တယ်ဆိုမြန်မာစစ်တပ်ကစရရ popular မရှိဘူးလူတွေထောက်ခံမှုမရှိဘူးအလုံး illegitimate လည်းဖြစ်တယ် right ဆိုတော့သူတို့လှုပ်လေသူတို့အတွက်ကိုပြန်ပြီးတော့ထိခိုက်နေတယ် ဖြစ်လာတယ်ညာ
ရခိုင်ပြည်နယ်မှာဒီလူမျိုးတုံးတပ်ဖြတ်မှုကိုဟိုကျူးလွန်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားရတဲ့အခုစစ်တပ်ကနေပြီးတော့ဗောနော်သူတို့ကျူးလွန်ခဲ့တဲ့သူတို့ဖိနှိပ်ခဲ့တဲ့ဒီရိုဟင်ဂျာတွေကိုတခါစစ်တပ်ထဲဝင်ရမယ်ဗောနော်ဆိုပြီးတော့သူတို့လိုက်လံစီးယုံနေတာအဲနောက်ပြီးချိတ်ချောက်တာတွေရှိနေတယ်ဆိုပြီးတော့ဒီဒေသခံရိုဟင်ဂျာတွေက VOA ကိုပြောပါတယ်ဆိုတော့အခုလိုမြန်မာစစ်တပ်ကသူတို့အရင်တော့ကတော့ရိုဟင်ဂျာတွေကအာဒါမြန်မာနိုင်ငံသားတွေမဟုတ်ဘူးဆိုပြီးသူတို့မောင်းထုတ်ခဲ့တယ်သူတို့ဖိနှိပ်ခဲ့တယ်ဆိုတဲ့အနေအထားနဲ့အခုကျတော့ခင်ဗျားတို့ကနိုင်ငံသားတွေဖြစ်တဲ့နိုင်ငံသားတိုင်းဥပဒေလိုက်နာရမယ်ခင်ဗျားတို့ဝင်ရမယ်ဆိုပြီးတော့အခုအတင်းကျပ်စစ်တပ်ထဲဝင်ပြီးတော့ရခိုင်တွေကိုပြန်တိုက်ဖို့စစ်တပ်ပြောဆိုစည်းရုံးနေတဲ့အပေါ်မှာဒေါက်တာမီမီဝင်းဘတ်ဘယ်လိုသုံးသပ်ပါလဲရှင်
ပထမပေါ့နော်ရိုဟင်ဂျာခမီးများအယံတနာဖို့ကောင်းနေဟိုဆွဲခံတီဒီဆွဲခံတီဟို push တခုခုဖြစ်လို့ရှင်သူတို့ပဲဟိုဗါလဲ suffering ပေါ့နော်အယံမဲ့ခံရတယ်ဆိုတော့လေတနာဖို့အယံတနာဖို့ကောင်းနေဒီ community တခုပါအခုနပြောသားသလိုပဲအတော်ညင်းပြောသားသလိုပဲပေါ့နော်ဒီဥစ္စာသူတို့လိုချင်လိုရလိုချင်တာဟို citizen မဟုတ်ဘူးမနေ့ဖန်ကြတော့ citizen ဖြစ်တယ်သူတို့လိုချင်တာနဲ့ဆိုပလောင်ပလဲတွေပြောတယ်အဲ့ဒါကြောင့်မလို့လေလူတွေကသူတို့ကိုမယုံကြည်တာright သူတို့လုပ်တဲ့ဥစ္စာတွေကတကယ်တရားမဝင်တာဘယ်လိုဆိုတရားဒီလိုမျိုးတွေလုပ်တဲ့အခါမှာဒီသူတို့ရဲ့ credibility ပေါ့နော်သူတို့အယမ်းကြတယ်ဆိုသူတို့လုပ်ချင်တဲ့တောင်သူဥပဒေသုံးစကားသုံးလိုက်ဟိုစကားသုံးလိုက်အမှန်မှာတော့သူတို့လုပ်နေတဲ့ဥစ္စာဥပဒေမဲ့အလုပ်ပဲလို့ပြောလို့ရပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာမီမီဝင်းဘတ်ရှင်အခုလိုအထိပ်ပေးပြီးတော့ BOE မေးတဲ့မေးခွန်းတွေကိုဖြေဆိုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပ
ါမန်ဂျနရဲ့ဒီမိုကရေစီစတူဒီယိုကမှာဒီမနိုင်ငံတွင်းကစီးအခြေအနေတွေကြောင့်တော်လိုင်းပေါ်အင်အားစုတွေရဲ့အနေအထားတွေပြောင်းလဲသွားပါတယ်အင်းကြီးနိုင်ငံတွေဒေသအတွင်းနိုင်ငံတွေနဲ့နိုင်ငံတကာရဲ့သဘောထားအမြင်တွေပြောင်းလဲလာတာကိုလည်းတွေ့ရပါတယ်အဲဒီလိုပြောင်းလဲလာတဲ့နိုင်ငံတကာအခြေအနေတွေကိုအသုံးချနိုင်ရေးအတွက်နိုင်ငံတကာရောက်မြန်မာတွေအထူးသဖြင့်အမေရိကန်ရောက်မြန်မာတွေရဲ့အခက်အခဲအရေးပါပုံကြောင်းကမ္ဘာမြန်မာမီဒီယာမြင်ကွင်းကစောင်းပါရှင်ဒီသိမ့်နိုင်တဲ့အတူမအလိမ္မာကတင်ဆက်ထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေပြည်တွင်းကစီးရေးအခြေအနေတွေကြောင့်ပြောင်းလဲလာတဲ့နိုင်ငံတကာအခြေအနေတွေကိုအမိအယသုံးချနိုင်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။နိုင်ငံတကာအနေနဲ့အရင်ကတော့ကျမတို့ဟာစစ်ကောင်စီကိုနိုင်ပါမလားလို့တန်တရားရှိတယ်။အခုတော့အဲ့ဒီလိုမဟုတ်တော့ဘူး။စစ်ကောင်စီပြုတ်ကျသွားရင်ဖြစ်ပေါ်လာမယ့်အခြေအနေတွေကို NUG အနေနဲ့ထိန်းနိုင်ပါမလားဆိုတဲ့စိုးရိမ်တဲ့စိတ်ပူတဲ့မေးခွန်းတွေမေးလာတာတွေ့ရတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံကြားရေးဝန်ကြီးဒေါ်စင်မောင်က2024 January 29ရက်နေ့မှာအမေရိကန်ပြည်ထောင်စု Washington DC NUG ရုံးမှာပြုလုပ်တဲ့မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်။ဒေါ်စင်မောင်ဆိုလိုတာကစစ်ကောင်စီကရှုံးနိမ့်နေပြီးတော်လိုင်းအင်အားစုတွေကိုမနိုင်နိုင်တော့ဘူး။တော်လိုင်းအင်အားစုတွေကသာစစ်ကောင်စီကိုအနိုင်တိုက်နိုင်တော့မယ်ဆိုတာနိုင်ငံတကာကလက်ခံလာတဲ့အနေအထားကိုရောက်လာပြီဆိုတဲ့သဘောဖြစ်ပါတယ်။တိုက်ဆိုင်ဆိုင်ပါပဲ NUG နိုင်ငံကြားရေးဝန်ကြီးဒေါ်စင်မောင်အမေရိကန်ပြည်ထောင်စုရောက်နေချိန်မှာအမေရိကန်အောက်လွှတ်တော်ကဘာမာကော့ကတ်စ်ဖွဲ့ကိုဖွဲ့စည်းလိုက်တဲ့တဲ့တင်ထွက်ပေါ်လာပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ3နှစ်ပြည့်တဲ့နေ့မှာအမေရိကန်အောက်လွှတ်တော်ကဘာမာကော့ကတ်စ်အဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးတွေအတွက်ရက်စက်ကြမ်းကြုတ်တဲ့စစ်ကောင်စီကိုစန့်ကျင်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူတွေကိုကူညီထောက်ပံ့နိုင်ဖို့အမေရိကန်လွှတ်တော်အတွင်းမှာအာရုံစိုက်တွန်းအားပေးလှုံ့ဆော်နိုင်ရေးအတွက်ဖွဲ့စည်းတာဖြစ်ကြောင်းဘာမာကော့ကတ်စ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘာမာကော့ကတ်စ်ဖွဲ့ကိုဒီမိုကရက်တစ်ပါတီရဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့မင်နီဆိုတာပြည်နယ်ကဘက်တီမက်ကော်လန်နဲ့မီရှိဂန်ပြည်နယ်က Republican Party လွှတ်တော်ကိုယ်စားလှယ်ဘေးဟိုင်ဇင်ဂါတို့ကပူးတွဲဥက္ကဋ္ဌတွေဖြစ်ဦးဆောင်ကြမှာဖြစ်ပါတယ်
မြန်မာနိုင်ငံရဲ့ပြပအမေရိကန်ပြည်ထောင်စုကိုရောက်ရှိနေထိုင်နေတဲ့မြန်မာပြည်သူတွေရဲ့အရေးပါတဲ့အသံတွေကိုကြားနိုင်မဲ့လမ်းကြောင်းတစ်ခုဖတ်တီးပေးကျင်လာကြောင်းနဲ့မြန်မာအရေးကိုပဲအာရုံစိုက်တွန်းအားပေးလှုံ့ဆော်မဲ့အဖွဲ့ရဲ့ဆိုပြီးတော့ဖွဲ့ထားတာမရှိသေးတာကြောင့်ဘာမာကော့ကတ်စ်မြန်မာရေးရအဖွဲ့ဖွဲ့တာဖြစ်ကြောင်း ကြာရှိရာကော်ပိုတီပါပါဝင်ခဲ့ရတာဒီမြန်မာအရေးပါစတဲ့ပါဝင်ဖြစ်တဲ့အကြောင်းပြီးရတဲ့ရွေးကောက်ပွဲမှာလည်းသူ့ပြည်နယ်ထဲမှာအသက်လာနေထိုင်သူတွေနဲ့အရင်းနှီးလာခဲ့ပြီးတော့သူ့မဲဆန္ဒနဲ့ဖြစ်တဲ့မစ်ရှိဂန်ပြည်နယ်ဘယ်လ်တာခရီးနယ်ကလာမတ်ဆူအရာတွေမှာမြန်မာအတိုင်းဝိုင်းတော်တော်များများကိုတွေ့ရတဲ့အကြောင်းမြန်မာနိုင်ငံကနေသူတို့ထွက်ပြေးလာရပုံတွေနဲ့မြန်မာနိုင တယ်ဒီမြမအတိုင်းဝိုင်းနဲ့နီးစပ်တဲ့ဘာဘာကော့ကတ်အဖွဲ့ပူရဲဥက္ကဋ္ဌဖြစ်သူဘီလ်ဟိုင်ဇင်ကပြောကြတာကို VOA က2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာထုတ်လွှင့်ခဲ့ပါတယ်
အမေရိကန်ပြည်ထောင်စုရဲ့ပြည်내အသီးသီးမှာရောက်ရှိနေထိုင်နေကြတဲ့မြန်မာပြည်ပွားတိုင်းရင်းသားဘာမီစ်အမေရိကန်အရေအတွက်ဟာ 3,200 ကျော်ရှိတယ်လို့2023ဩဂုတ်လစာရင်းရသိရပါတယ်။နယူးယောက်ပြည်နယ်ကယူတီကာမြို့မှာမြို့လူဦးရေရဲ့ 4.8% ခန့်နှုန်းအင်ဒီယားနာပြည်နယ်ကအင်ဒီယားနာပူလစ်မြို့မှာ 3.5% ခန့်နှုန်းမင်းနီဆိုတာပြည်နယ်ကစိန့်ပေါ်မြို့မှာ 3.1% ခန့်နှုန်းနဲ့ဘာမာကော့ကတ်အဖွဲ့ပူတွဲဥက္ကဋ္ဌဘယ်ဟိုင်စင်ဂါရဲ့မဲဆန္ဒနယ်ဖြစ်တဲ့မီရှိဂန်ပြည်နယ်ကဘက်တက်ခရစ်မြို့မှာဆိုရင်မြန်မာလူဦးရေဟာ900ခန့်လုံးရှိတယ်လို့သိရပါတယ်။တနည်းအားဖြင့်ဒီမြန်မာတွေဟာအမေရိကန်မဲဆန္ဒရှင်တွေလည်းဖြစ်ကြပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှနေထိုင်ကြတဲ့ဘာမီစ်အမေရိကန်တွေအနေနဲ့တက်ဆိုင်ရာလွတ်တော်အမတ်တွေကိုမြန်မာရေးဆောင်ရွက်ပေးဖို့ဆက်သွယ်ဖိအားပေးတာတွေလှုံ့ဆော်နိုင်ကြရင်ပုံမှုထိရောက်တဲ့အကျိုးရလဒ်တွေရရှိလာနိုင်မှာဖြစ်တယ်လို့ဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့မြန်မာရေးတက်ကြွလှုပ်ရှားသူတူကသူ့အမြင်ကိုပြောပါတယ်2023နှစ်ကုန်ပိုင်းမှာဆင်နွှဲခဲ့တဲ့မြောက်ပိုင်းညီနောင်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးနောက်ပိုင်းကမ္ဘာမီဒီယာတွေမှာမြန်မာရေးနဲ့ပတ်သက်ပြီးပုံမှုဖော်ပြလာတာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာဥပဒေပြုသူတွေမူဝါဒချမှတ်သူတွေအပေါ်မှာဩဇာကြီးတဲ့ Washington Post, The New York Times သတင်းစာကြီးတွေနဲ့ Foreign Policy လို့မဂ္ဂဇင်းကြီးတွေမှာလည်းမြန်မာရေးနဲ့သက်ဆိုင်တဲ့အကြောင်းတွေကိုမကြာခဏဖော်ပြလာတာတွေ့ရပါတယ်။Washington Post သတင်းစာကြီးကဆိုရင်မြန်မာစစ်ကောင်စီကရှုံးနိမ့်နေပြီအမေရိကန်အနေနဲ့မြန်မာစစ်ကောင်စီပြိုလဲချိန်အတွက်ပြင်ဆင်သင့်ပြီလို့အယ်ဒီတာအာဘော်ကနေရေးသားတင်ပြခဲ့တာတွေ့ရပါတယ်
ဆီယာနာရှင်စနစ်ချုပ်ရဲရေးအတွက်တိုက်ပွဲဝင်နေတဲ့ရွေဦးတော်လန်ရေးရဲ့ပင်မကျော်ယူဟာလက်နက်ကိုင်တော်လန်ရေးဖြစ်ပါတယ်ပြည်တွင်းကပြည်ပြတိုက်ပွဲတွေရဲ့ထိရောက်မှုနဲ့အောင်မြင်မှုတွေဟာအေဒီဇင်နိုင်ငံတွေဒေတာရီနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်အဝန်ရဲ့အပြည့်သဘောထားတွေအပေါ်မှာအကျိုးသက်ရောက်မှုကြီးမားပါတယ်။တစ်တုံညာနှစ်ခေါ်စစ်စစ်ရင်နောက်ပိုင်းမြဘဒွန်လေးရဲ့အင်အားစုတွေအပေါ်မှာနိုင်ငံတကာအတိုင်အဝန်ရဲ့သဘောထားသိသာစွာပြောင်းလဲလာတာကထင်ရှားတဲ့တာရကတစ်ခုပါအရေးကြီးတာကပြည်တွင်းကစည်ရေးအခြေအနေတွေကြောင့်သဘောထားပြောင်းလာတဲ့နိုင်ငံတကာအနေအထားကိုအမိအရအသုံးချနိုင်ရေးဖြစ်ပါတယ်။အထူးသဖြင့်သူမပါရင်မပြီးကမ္ဘာအင်အားကြီးဦးဆောင်နိုင်ငံကြီးဖြစ်တဲ့အမေရိကန်အနေနဲ့မြမအရေးပေါ်အလေးထားအာရုံစိုက်မှုနဲ့ထိထိရောက်ရောက်ကူညီရေးဖြစ်ပါတယ
်။လောလောဆယ်မှာအမေရိကန်ဟာမြမအရေးနဲ့ပတ်သက်ရင် lip service ပဲပေးနေတာ။ဗစက်ပြောပဲပေါ့ဗျာ။လက်တွေ့ကူညီတာမရှိသလောက်ပါပဲ။လွတ်တော်ကဘာမှအက်ပြတ်ထမ်းပြီးတယ်နိုင်ငံရေးအရတော့အောင်မြင်မှုလို့ပြောနိုင်ပါတယ်ဒါပေမဲ့အမေရိကန်အစိုးရဘက်ကတက်တက်ကြွကြွထိထိရောက်ရောက်လောက်တာတိတ်မတွေ့ရဘူးဘာမှအက်ကနန်းလီတယ်လို့ဆိုတော့လက်နဲ့မဟုတ်တဲ့အကူအညီပဲပေးရမယ်လို့ကန့်သတ်ထားတယ်ဒါကြောင့်ထိရောက်တဲ့အကူအညီလည်းမရဘူးပေးကပေးဤမရဆိုတဲ့အနေအထားမျိုးဘာမှအက်ကြောင့်တရုတ်ရဲ့အညိုညင်ခံရတာပဲရှိတယ်ဒီတော့မြမအရေးမှာအစိုးရဘက်ကထိထိရောက်ရောက်ဖြစ်အောင်လှုပ်လာဖို့ကူညီလာစေဖို့ဆိုရင်လွတ်တော်ဘက်ကနေတဆင့်အစိုးရကိုဖိအားပေးဖို့လိုအပ်ပါတယ်။အဲ့ဒီလိုမြန်မာနယ်ပယ်အမေရိကန်တို့အနေနဲ့မိမိတို့ရဲ့သက်ဆိုင်ရာလွတ်တော်အမတ်တွေကိုဆက်သွယ်ဖိအားပေးကြတဲ့အခါပြည်နယ်တွေအချင်းချင်းချိတ်ဆက်ပြီးပြောဆိုတင်ပြတဲ့အကြောင်းအရာတွေဟာအခြေခံအားဖြင့်တူညီဖို့တတန်တဲ့ထွက်ကြဖို့နဲ့ဒီဇိုင်းမမလှုပ်ဆောင်ကြဖို့လည်းလိုအပ်ပါတယ်။အဲ့ရမသာထိရောက်တဲ့အရေးတစ်ခုပေါ်ပေါက်လာမယ်လို့ယူဆတဲ့အကြောင်းနိုင်ငံရေးလေးလာသူတူဦးကပြောပါတယ်။နိုင်ငံရေးလေးလာသူတူဦးပြောသလိုပါပဲ။အမေရိကန်လွှတ်တော်ကချမှတ်တဲ့ဥပဒေတရားပေါ်အစိုးရကအကောင့်တွေဖော်တဲ့နေရာမှာလွှတ်တော်ကပဲစောင့်ကြည့်ဖိအားပေးလို့ရှိပါတယ်။ဒီနေရာမှာလွှတ်တော်အမတ်တွေနဲ့ထိစပ်နေတဲ့အမေရိကန်ပြည်နယ်အသီးသီးကမဲဆန္ဒရှင်မြန်မာနယ်ပယ်အမေရိကန်တွေရဲ့အခန်းကဏ္ဍကအရေးပါလာတယ်လို့ဆိုရမှာပါခင်ဗျာ။
ကိုပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါလေအခုတော့ ISP မြန်မာရဲ့အလဲကိုရောက်လို့လာပါပြီမြန်မာနိုင်ငံမှာတိုက်ပွဲတွေကြီးမားကျယ်ပြန့်လာတာနဲ့ပြလုံခြုံရေးပြည်သူဝန်ဆောင်မှုနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲပြီးမြန်မာလာနေပါတယ်အဲဒီအကြောင်းအရာနဲ့ပတ်သက်လို့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာအချက်နဲ့အခြေပြုပိုင်းခြားဖော်ပြထားပါတယ်
အနာသိမ့်မှုအလွန်သုံးနှစ်တာကာလအတွင်း ISP မြန်မာရဲ့လေလာစောင့်ကြည့်မှုတွေအရလုံခြုံရေးဆိုင်ရာပြင်းထန်တရားမှုပုံပြီးမြန်မာလာနေပါတယ်အခုနှစ်ဖေဖော်ဝါရီလမှာလုံခြုံရေးဆိုင်ရာပြင်းထန်တရားမှုမြန်မာနေတဲ့မြို့နယ်154မြို့နယ်အထိရှိလာပါတယ်2023ခုနှစ်နိုဝင်ဘာလမှာရှိခဲ့တဲ့141မြို့နယ်ကနေမြင့်တက်လာတာပါဒါဟာတနိုင်ငံလုံးရဲ့မြို့နယ်ထောက်ဝက်လောက်မှာလုံခြုံရေးဆိုင်ရာပြင်းထန်တရားမှုတွေမြန်မာနေတဲ့အခြေအနေဖြစ်ပါတယ်။စကိုင်းနယ်ရှမ်းမှာအဆိုးအဆုံဖြစ်ပြီးတော့စကိုင်းတိုင်းမှာ29မြို့နယ်နဲ့ရှမ်းပြည်နယ်မှာ24မြို့နယ်အသီးသီးရှိနေပါတယ်။လုံခြုံရေးဆိုင်ရာပြင်းထန်တရားမှုတွေမြန်မာလာတာနဲ့အတူနိုင်ငံတော်ဝန်ပြည်သူဝန်ဆောင်မှုအချက်တွေလည်းမြန်မာနေပါတယ်။အခုနှစ်ဇန်နဝါရီလမှာနိုင်ငံတော်ဝန်ပြည်သူဝန်ဆောင်မှုလုပ်ငန်းတွေမလဲပတ်နိုင်တဲ့မြို့နယ်ပေါင်း84ခုတည်ရှိလာပါတယ်။ဒါကြောင့်နိုင်ငံတော်ဝန်မြို့နယ်၄ခုမှာတစ်ခုကပြည်သူဝန်ဆောင်မှုအကြံတဲနဲ့ရင်ဆိုင်နေရတယ်လို့ဆိုရမှာပါ။စကိုင်းတိုင်းကအများဆုံးရင်ဆိုင်နေရပြီးမြို့နယ်19ခုမှာပြည်သူဝန်ဆောင်မှုလုပ်ငန်းတွေမလဲပတ်နိုင်ပါဘူး။ရခိုင်ပြည်နယ်မှာလည်းမြို့နယ်18ခုရှိတဲ့အနက်12ခုမှာပြည်သူဝန်ဆောင်မှုအကြံတဲကြုံနေပါတယ်။ပြိပခါတွေစိုးဝါးလာတာနဲ့အပြာမြန်မာလူမှုအတွက်လူသားချင်းစာနာမှုအကျက်တဲဟာလဲစိုးသက်သက်ဆိုးလာပါတယ်2023ခုနှစ်နိုဝင်ဘာလမှာလူသားချင်းစာနာမှုဆိုင်ရာအကျက်တဲရင်ဆိုင်နေရတဲ့မြို့နယ်ပေါင်း45ခုအထိရှိခဲ့ပါတယ်အခုနှစ်ဇန်နဝါရီလမှာတော့မြို့နယ်62ခုအထိတိုးလာပါတယ်စကိုင်းတိုင်းရဲ့21မြို့နယ်မှာအဆိုးအဆုံးကြုံနေရတာပါရခိုင်နဲ့ချင်းပြည်နယ်တွေရဲ့မြို့နယ်9ခုစီမှာလဲဒီကြက်တဲကိုရင်ဆိုင်နေရပြီးဒုတိယအများဆုံးဖြစ်ပါတယ်လူသားချင်းစာနာမှုအကြက်တဲကိုဖြည့်ဆည်းနိုင်မှုနိုင်ငံတကာအတိုင်းအဝန်းကလည်းဖတ်ပေါင်းပုံကနေစူးစမ်းလာကြပါတယ်ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာမှုဆိုင်ရာဘေးကင်းဆုံးတစ်ခုကိုတည်ဆောက်သွားမယ်လို့အခုလစပိုင်းမှာထိုင်းနိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်လူကြီး2000အတွက်စားနပ်ရိက္ခာစေဝါအပြင်လိုအပ်တာတွေပေးရသွားမှာပါထိုင်းနဲ့မြန်မာကြက်ချင်နေအဖွဲ့တွေပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်အာဆီယံရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဆန္ဒဟာဆန္ဒကလည်းပါဝင်သွားဖို့ရှိပါတယ်အခုအစီအစဉ်ကိုထောက်ခံပေးဖို့တရုတ်နဲ့အမေရိကန်နိုင်ငံတို့ကိုလည်းထိုင်းဆိုရကတိုက်တွန်းထားပါတယ
်အခုတော့မြန်မာပြည်ကပေးစာများတဲ့ကလူမှုအသံတွေကိုနားထောင်ကြအောင်ပါမအေးတန်တကျော်ကတင်ဆက်ထားပါတယ
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်ဗီဒီယိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်စားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေတွေနဲ့စာချင်ပါတယ်။ဇင်မာဝိုင်းဆိုတဲ့သောရရှင်ကမင်္ဂလာပါ VOA ရှင်နဲ့နေ့စဉ်နဲ့အမျှသတင်းတွေအားလုံးကိုကြိုက်ပါရင်ဆိုပြီးစာတို့လေးရေးလာတာပါနောက်ထပ်စာတို့ရေးလာတဲ့သောရရှင်ညံ့ညံ့ဖြစ်ပါရင်အခုလိုမျိုးသတင်းအစုံလင်းတင်ပြပေးတဲ့ VOA ကိုအထူးပဲကျေးဇူးတင်ရှိပါကြောင်းနဲ့ဟုတ်ကဲ့ပါအခုလိုမျိုးနားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်
Greetings from Taiwan,
El Nino Sorabale, Bajang Pietale, Belo Joda Murishi Nandale, Bari Pisin Tatin de Le Sorari, Bibis on the Limpia Bizi Luare, Yama Bidu Relatisha on Luba, Jesu to Tishiware Kamia, Ujos and Danetqua, Vioe Wino do Wino da Along Jama Chana Javazikamia.
Hokeva, Tamaru Siga and D. Docking Muse, a person, Taujani, I didn't sepinide, they pen and deep in ya, a season, my D. Sisinego, Tolan people Piola, Timareno. To the Hale, the Yadi Urne Bate Pure. ငယ်တဲ့တနေ့နဲ့လောက်တော့ထုတ်လွှင့်ပေးခဲ့တာရှိပါတယ်ရှင်အခုလည်းသူ့ကိုပြောလိုက်ပါမယ်လောလောဆယ်သူထိုင်းမှာတာဝန်နဲ့ရောက်ရှိနေပြီးတော့ဒီနှစ်ကုန်ကြမှာပြန်လာမှာဖြစ်ပါတယ်เนาะနောက်တစ်ခုကပတ်ဝန်းကျင်ထိန်းသိမ်းရေးကမ္ဘာကြီးပုံနွေမှုဒါရီနဲ့ပတ်သက်ပြီးတော့ကျမတို့အပတ်စဉ်အစီအစဉ်တစ်ခုထုတ်လွှင့်ပေးနေပါတယ်เนาะတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့နားလောင် ထက်တော်ရရှင် VOA နဲ့ထုတ်လွှင့်ပေးဖို့တခုတောင်းဆိုလာတဲ့တော်ရရှင်ကလည်းစာရင်းနေစာတော်ရရှင်ဖြစ်ပါရဲ့ရှင်
။မင်္ဂလာပါ VOA ကမ္ဘာသတင်းမြန်မာသတင်းမှန်တွေသိရဖို့ VOA ကိုအားပေးနားဆင်လာတာရေဒီယို၄000ခေါနာထောင်ရတဲ့ခေတ်ကျွန်တော်ချာထိတ်ရွယ်ငယ်ကလေးကအဘနိုင်ငံတပါးကြီးနဲ့အတူမိသားစုတွေဝိုင်းဖွဲ့ပြီးနားဆင်လာတာအခုအထိပါ။အဘကအသက်80နှစ်ရွှေဝါရောင်တုံလိုင်းမတိုင်မီ2006ခုနှစ်မှာကွယ်လွန်သွားတာအခုဆို18နှစ်ရှိပါပြီ။တေးသချင်းတောင်းစာတစ်ခါမှမရေးဘူး။အခုတော့ရောင်နီသန်းလို့ပန်းဝင်ကန်ဒီအမောပန်းရဆုံးချိန်မို့ပြည်တွင်းပြည်ပရောက်မြန်မာပြည်သူတိုင်းရင်းသားညီနောင်သွေးချင်းတွေအားလုံးနဲ့အတူရွာမှာကြံနေခဲ့တဲ့အကိုတွေအမတွေတရွာလုံးအတွက်ရောတိုက်ပွဲဝင်နေကြတဲ့ညီငယ်ညီမငယ်ရဲဘော်ရဲဘက်လှုပ်ဖော်ခိုင်းပဲတငယ်ချင်းတွေအားလုံးအတွက်စကစရဲ့905နဲ့အဝေးရောက်နေတဲ့ကျွန်တော်ကခိုင်ထူးတည်ဆူထားတဲ့အားလုံးကိုကြော်ဖြတ်ရမယ်တခြင်းလေးထုတ်လွှင့်ပေးဖို့မဟိသနာချုပ်ကိုလေးစားစွာတောင်းဆိုအပ်ပါရခင်ဗျာဖုန်းလိုင်းတွေထက်တောက်ခံထားတဲ့နေရာတွေကျွန်တော်တို့ရွာပါဝင်ရေဒီယိုနားထောင်ကြပါတယ
်ငါမြင့်ဆောင်စကိုင်းသားကိုလေးခွန်ကျော်ဇော်ပါရဲ့ကွယ်လွန်သွားတာ18နှစ်ကြာပြီဖြစ်တဲ့အပနိုင်ငံရေးသမားကြီးနဲ့အတူ VOA ကိုတူတူဟိုးရင်တွေကနားဆင်ခဲ့ပါတယ်ဆိုရက်တော်ရရှင်တကယ်ချင်းအားလုံးအတွက်တခြင်းလေးတစ်ပုတ်တောင်းလာတာဖြစ်ပါရင်ခိုင်ထူးရဲ့အားလုံးကိုကြော်ဖြဲရမယ်ဆိုရက်တခြင်းလေးထုတ်လွှင့်ပေးပါတယ်ဟုတ်ကဲ့ပါရှင်အရင်တော့ဆိုရင်တော့ကျမတို့ဒီတခြင်းခန္ဓာဆိုပြီးတော့ကျမတို့ညီမကြီးကပေးစာများအစီအစဉ်နောက်ဆုံးမှာတခြင်းလေးတစ်ပုတ်အမြဲတမ်းထုတ်လွှင့်ပေးပါရယ်เนาะအခုနောက်ပိုင်းတော့ကျမတို့ဒီမြန်မာနိုင်ငံအရေးကိစ္စတွေလည်းဒီသတင်းတွေထုတ်လွှင့်ဖို့ပိုများလာတယ်အစီအစဉ်တွေလည်းပိုကျလာတာမလို့ဒီတခြင်းအစီအစဉ်လေးကိုကျမတို့ဖြုတ်ထားပါရယ်ဒီညမှာကျမတို့နောက်ထပ်တခြင်းထုတ်လွှင့်ပေးတဲ့နေရာမှာကျမတို့နောက်ထပ်အစီအစဉ်တွေအစတိုးပြီးတော့ထုတ်လွှင့်ပေးနေပါရယ်เนาะဒါကြောင့်မလို့ဒီစာလေးကိုတော့ကျမဖော်ပြပေးလိုက်တာကဒီသောရရှင်တောင်းဆိုစလို့အားလုံးလည်းစုတောင်းလေးကိုအားလုံးကြားသိအောင်လို့ဖြစ်ပါတယ်ရောင်နီတန်းလို့ပန်းဝင်ခံနေအမောပန်းဆုံးအချိန်မှာအားလုံးကိုကြော်ဖြဲရမယ်ဆိုတဲ့တခြင်းလေးနဲ့အဝေးကနေပြီးဒီသောရရှင်စုတောင်းပေးလာတာဖြစ်ပါတယ်ရှင်ပတ်စင်စာရေးလာကြတဲ့အထက်မှာမြန်မာနိုင်ငံကအခုလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့နိုင်ငံကိုယ်တိုင်တွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကတော့အစင်မြေရရှိပါရယ်နော်အဲ့ဒီကစာတစ်စောင်ဒီနေ့ဖော်ပြပေးခြင်းပါတယ်ရှင်သူရဲ့ခြေစင်းကပြားလေးကိုပြောပြပါမယ်နော်ဗီဒီယိုကအမျိုးတွေအားလုံးကျမ်းမာတက်ရှိစီးစိမ်ကြွယ်ဝလူသမားပြည့်စုံဖုံးလုံးပွင့်လဲမညိုသောပန်းပမာထာဝရလန်းစံတက်ကြွစွာဖြင့်လူပေါင်းအကျိုးစားထက်တို့ထန်းဆောင်နိုင်စွမ်းသူများဖြစ်ကြပါစေကြောင်းမွေးရည်မြေစစ်တလင်းမှရွှေမျိုးအရင်ကြီးကစောင်းစီတန်းစီနဲ့ထက်တန်သောစေနာဖြင့်ဆူတောင်းမြစ်တာပို့သလိုက်ပါသည်ခမည်းတော်ချိုတူခိတစစ်ကြုံဆိုပြီးရေးလာပါတယ်ဒီတော်ရရှင်ကသူရေးလာတာအစားတော်တော်ရှိပါတယ်ရှင်ကျွန်မအနှစ်ချုပ်ပြီးဖော်ပြပေးခြင်းပါတယ်
ယူကရိန်းရှေ့ပိုင်းဒေသရှိကျေးရွာတွေကိုပြန်လည်သိမ်းပိုက်လိုက်နိုင်တဲ့စစ်သည်တွေကိုသမ္မတဇလင်စကီကဂုံပြူအတိမတ်ပြုချီကျူးစကားသူ့ရဲ့နေ့စဉ်မိန့်ခွန်းမှာပြောကြားတယ်ဆိုတဲ့သတင်းကိုနားဆင်လိုက်ရတော့ယူကရိန်းသမ္မတဟာအမေရိကန်ကလေရင်နဲ့လာခေါ်မယ်ဆိုတာတောင် Pidurego, Yandu letter, like Padome, a pico, Nisangabi, Simiabian singer, Ukraine City Rego, Gongyu Abe, Siyon Usamu, Begeretuba, Apiojim Hope, let to it type Boye, Siye Lu Achemanamiago, Gabati on Chabiaga, Acuni, Duncan, Nanduba, Maidana Joy, Sashima Solo, Wacha, the Jonene, Ludomia, and Nichopa, Josa Yibime, Emarin, Sajonga, Shidwara Raba. Nicho Bioyayin, Sibbe, Angabe, Dalan, Lenabe, Mibe, Yebe, Monaimbe, Yogabe, Gonzenombe, Sadi, Be Bonzon Damaga, Be Ching, Bajang Mamadi, Apanka, Atakame, Ye, Bubin, Jongja, Doga Bao, A Suu Wapin, Nedate, Nyadate, Nijaya Share, Dolan Ye, Bero, Bima, Lelo, Don't need Jadi die. You get on the tapin, mini jaya share, Yandu Leko doing up your mapi do it. General Yamanang, Dolanye, Mishu Dazao, Tau Alampide, Anuji Tamarajiga, Zelensky Lo, Nizi Mengumiapin, Kabati, Tinsha, Piazza Bene do Pibazelo, Anuji Pidu Suyago, Yonji, Ako, Wayan Taukando, Bidu Dunine, Vio is the name Natal Yema, Pipolado, Yenduin Sanago, Yote Liza Zwa, Timbia Abadi Kamia.
Kita Situn, Chotu Supio, now let's say about me, then I mean a low yin to Shimpore, Setamalu, Ludarango Chito Genore, Thrashing, Chotu Pipari, Anuji Pidu Suyay, Tamaraji, Nizi Mingo Pioja Pivas, Redi Dorashin, Tansula Pipari. ဆိုရရဲ့တမနာကြီးနေ့စဉ်မိန့်ခွန်းပြောကြားပေးပါဆိုပြီးတော့ဒီတော့ရှင်တောင်းဆိုလာတာဖြစ်ပါရဲ့ရှင်။ ဒီနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ပြန်ပေးစာရီးရှင်ဖွင့်စာရီးနဲ့ဒေသချင်းတောင်းလာတဲ့ကိုတနင်္ဂနွေနေ့ညပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖြူရီမြန်မာဝိုင်း Facebook စာမျက်နှာနဲ့ဖုန်းပေါ်ကဖြူရီအက်ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ဖြူရီအက်နာမည်ကဖြူရီဘမ်မီစ်ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာကဘမ်မီစ် ခုတော့ကမ္ဘာတော်ထူးခြားတဲ့သတင်းလေးတွေကိုဆက်လက်တင်ပြပါမယ်။အမေရိကန်နိုင်ငံမြောက်ကရိုလိုင်းနာပြည်နယ်ငါးပြားတိုက်တစ်ခုကငလိပ်ကြောက်မှအကြီးတကောင်ဟာသားဖောက်ဖော်မရှိဘဲကိုဝေရှိတော့ပါတယ်။ကိုဆိုဗိုတိုင်းကကြက်အမဲသမီးဟာထူးခြားတဲ့တော်တန်ကြောင့်နာမည်ကြီးလူကြိုက်များလာနေပါတယ်။ဒီလိုကမ္ဘာတော်ထူးခြားခြားသတင်းလေးတွေကိုကိုငင်းချန်းနဲ့မတ်ခေဖြူလေးတွေကတင်ဆက်ထားပါတယ်။
American Piosu, Yak Carolina Pinega, Naparai Takuma, Malicha Maji Kama, a team of Bale Kuyadavari, Shalom, Luname, Peter, Reading, Late Algia, to Rene Baumia Swanila gave you now, Akulu, Kubadagu, go in San Wagerava. Now Lame, Nabetrima, we may look at Manchavari. Lisa Samu Mashibe, a tea at the Bune, Tito Mumashibe, Ugani, a gong bout a mubwa nimune, go in Shidora, Pite, it's all, Henderson Vilmuma Shide. Napia Rainang, a man to Quaker, Ocho Mutarita, Brenda Ramaga Piovari.
အခုလိုဖြစ်ရဟာတရိတ်ဆန်တွေမှာရှားပါဖြစ်ရမျိုးဖြစ်ပေမဲ့နှုတ်ထိုက်တရဝါတွေမှာတော့မဖြစ်ဘူးလို့လည်းပြောပါရရှင
်ကိုဆိုဗိုနိုင်ငံကကြက်အမဲတစ်မျိုးဟာထူးခြားတဲ့တွန်တန်ကြောင့်နာမည်ကြီးလူကြိုက်များလာနေပါတယ်တကယ်ပါလုံးကကြက်တွေရဲ့တွန်တန်ဟာအောက်အီအိုဖြစ်ပေမဲ့ဒီကြက်အမဲရဲ့တွန်တန်ဟာ TV ဆက်တန်လို White Noise အတန်လို့ဖြစ်နေတာပါကိုဆိုဗိုလောင်ခိုအားလို့နာမည်ပေးထားတဲ့ဒီကြက်ဟာမယက်မနာစက္ကန့်20ကနေစက္ကန့်90လောက်အထိဒီအတန်မျိုးနဲ့တွန်နိုင်ပါတယ်။တခြားကြက်အမဲမျိုးတွေကတော့20စက္ကန့်50စက္ကန့်နဲ့80စက္ကန့်လောက်အထိပဲတွန်နိုင်တာပါ2014ခုနှစ်မှာကြက်မျိုးစံနှုန်းသတ်မှတ်ရေးဥရောပကော်မတီကကိုဆိုဗိုလောင်ခိုအားကိုကြက်မျိုးတစ်မျိုးအဖြစ်သတ်မှတ်ပေးခဲ့ပါတယ်။သူမွေးထားတဲ့ကြက်မျိုးတွေဟာဒေသတွင်းမှာပဲရနိုင်တဲ့ကြက်မျိုးတွေဖြစ်တယ်လို့ကိုဆိုဗိုနိုင်ငံမျိုးတော်ပရစင်တီနာကကြံမွေးမြူသူဖရစ်အလူကပြောပါတယ်ဒါကြောင့်မို့လို့တခြားကြံမျိုးတွေထက်အခုလိုထူးခြားတဲ့အတန်ရှိတဲ့ကြံမျိုးကိုပိုသဘောကျတယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ဒီနိုင်ငံနောက်ပိုင်းကတငယ်ချင်းနှစ်ယောက်ဟာအမြင့်ပေ52ပေရှိတဲ့အီဖယ်မျောစင်ပုံတူတက်သားမျောစင်ကြီးတစ်ခုကိုပြန်လည်အသုံးပြုတဲ့တက်သားတွေနဲ့တိစောက်နေပါတယ်အခုလိုသူတို့တိဆောက်ခဲ့တဲ့တက်သားအီဖယ်မျောစင်ပုံတူကို2024ခုနှစ်ပြင်သစ်နိုင်ငံမှာကျင်းပမဲ့နွေရာသီအိုလံပစ်ပြိုင်ပွဲမှာကျင်းပမဲ့နေရာနဲ့အိုလံပစ်မီးရှို့ရိုင်တည်ဆောင်တဲ့လမ်းတစ်လျှောက်နေရာအနှံ့မှာပြသနိုင်မှုလည်းမျှော်လင့်ချပါတယ်။အသက်38နှစ်အရွယ်လက်သမားဖရက်ဒရစ်မမ်မဇက်နဲ့အသက်46နှစ်အရွယ်စီဗီယန်ပူချာတို့ကတင်းနိုင်သမျှပစ္စည်းဟောင်းတွေကိုပဲသုံးထားပြီးဆွန့်ပြစ်ပစ္စည်းတွေကလည်းအခုလိုကြီးကျယ်တဲ့ပစ္စည်းတခုကိုတိဆောက်ပြတာလို့ပြောပါတယ်။တသားချောင်းပေါင်း825ချောင်းနဲ့မူလီပေါင်း9400ကိုအသုံးပြုပြီးပြီးခဲ့တဲ့နှစ်2023ခုနှစ်စက်တင်ဘာကလေးကတိစောက်ခဲ့ကြတာပါသူတို့တွေကတူဖြစ်တဲ့ပူချာဟာဝီချက်လက်တွန်လေးကိုအသုံးပြုရတဲ့မတန်ဆွမ်းတူဖြစ်ပြီးတော့အခုလိုမျောစင်တိစောက်တဲ့နေရာမှာပါဝင်ခွင့်ရတဲ့အတွက်လည်းလက်သမားပညာကိုသင်ယူခွင့်ရခဲ့တယ်လို့မတန်ပေမဲ့စွမ်းပါတယ်ဆိုတာပြသခွင့်ရခဲ့တဲ့အကြောင်းပြောပါရရှင်
အိန္ဒိယအစားအစာတစ်မျိုးဖြစ်တဲ့ Butter Chicken လို့ခေါ်တဲ့ကြက်သားအချိုချဲနှင်းတစ်မျိုးရဲ့မူလပိုင်ရှင်ဖန်တီးသူအဖြစ်အိန္ဒိယနိုင်ငံကစားတောက်ဆိုင်နှစ်ဆိုင်အငင်းပွားပြီးတရားရုံးမှာဖြေရှင်းနေကြပါတယ်။ New Delhi မြို့တော်ကနာမည်ကျော် Munti Mahal ဆိုင်နဲ့ပြိုင်ဘက် Darian Ganji ဆိုင်ကြားအငင်းပွားနေတာဖြစ်ပြီးတော့အိန္ဒိယနိုင်ငံတဝန်းလူစိတ်ဝင်စားတဲ့အမှုတစ်ခုလည်းဖြစ်ပါတယ်။စာမျက်နှာ2952မျက်နှာရှိတဲ့တရားရုံးဆွဲဆိုချက်အရဗုဒ္ဓမဟာစားတောက်ဆိုင်ကသူတို့တီထွင်ထားတဲ့ဟင်းနှမျိုးကိုဒါရန်ကန်ဂျီဆိုင်ကသူတို့တီထွင်တယ်လို့ပြောဆိုကြေညာတဲ့အတွက်နိနာဂျေဒေါ်လာ2သိန်း4000တောင်းဆိုထားပါဗျ။ဒါအပြင်ဒါရန်ကန်ဂျီဆိုင်ရဲ့အင်တာနက်ဆံမျက်နှာဟာလည်းသူတို့ပုံစံကိုလိုက်တူကူးယူထားတာဖြစ်ပြီးတော့ဆိုင်ရဲ့အတွင်းပိုင်းအပြင်အစင်တွေကိုလည်းလိုက်ကူးထားတယ်လို့ဆွဆွဲထားပါဗျ။ဒါရန်ကန်ဂျီဆိုင်ဟာ2019ခုနှစ်မှာအသစ်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့သူတို့မျိုးဆက်တွေဟာလည်းဝန်တီမဟာစားတောက်ဆိုင်တီထောင်သူနဲ့လက်တွဲလှုပ်ဆောင်ခဲ့တာဖြစ်ပြီး1948ခုနှစ်ဒေလီမြို့မှာဆိုင်ဖွင့်ခဲ့တဲ့အချိန်မှာတီထွင်ခဲ့တဲ့အကြောင်းတုံ့ပြန်ထားပါတယ်။ဒီအမှုကြောင့်အိန္ဒိယနိုင်ငံရုပ်သံ TV လိုင်းတွေမှာဒီကြက်သားအချိုချဲ့ဟင်းရဲ့သမိုင်းကြောင်းကိုလွှင့်နေသလိုလူမှုကွန်ရက်မီဒီယာတွေမှာလည်းအငြင်းပွားနေကြပါတယ်။ကမ္ဘာအကောင်ဆုံးဟင်းလျာထဲမှာဒီဟင်းလျာကိုနံပါတ်43အဖြစ် Taste Atlas အသုံးပြုသူတွေ၄သိန်းလောက်ကသတ်မှတ်ထားပြီးတော့ထောဘက်ကျက်တုံပြူဖြူးထားတဲ့နံပြားနဲ့တွဲဖက်စားသုံးလေးရှိရပါဒီအမှုကိုဒေးလီအထက်တရားရုံးကပထမဆုံးအချိန်ကြားနာခဲ့ပြီးနောက်ယုံချင်းကတော့မေလာထဲမှာပါခင်ဗျာ
ခုတော့ကြံနေသေးတဲ့အချိန်မှာပရင်းချစ်ချုပ်ကိုပြောပြပါဦးမယ်ဆွေဇလာနိုင်ငံကစီစဉ်တဲ့ငြိမ်းချမ်းရေးထိပ်သီးအစည်းအဝေးမှာရုရှားနဲ့နှစ်နှစ်ကြာဆက်ပွဲဆုံးသတ်တဲ့ယူကရိန်းနိုင်ငံရဲ့မျှော်မှန်းချက်တင်ပြဖို့ခွင့်ရရရှိမယ်လို့မျှော်လင့်တဲ့ကြောင်းအဲ့ဒီငြိမ်းချမ်းရေးအစည်းအဝေးမူကြောင်းကိုရုရှားကလည်းတင်ပြမယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတင်းငွေနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားစစ်ဆုံးသတ်ရေးအနာဂတ်ငြိမ်းချမ်းရေးညီလာခံတွေမှာယူကရိန်းနဲ့မဟာမိတ်နိုင်ငံတွေကရုရှားကိုဖိတ်ခေါ်ဆွေးနွေးနိုင်ကြရှိပါတယ်လို့လည်းသမ္မတဇယ်လန်စကီရဲ့အရာရှိချုပ်အန်ဒရီယာမတ်ကပြောကြားပါတယ်။ကာဇာဒီသမှာတော့လူရည်နှစ်တက်သမသုံးသန်းခွန်လွန်နေကြတဲ့ရာဖာမြို့ကောင်းကင်ယံမှာပောက်ကွဲမှုတွေဆက်ဖြစ်နေပါတယ်။ပထမဦးဆုံးထုတ်စစ်စတင်ခဲ့ရာကာဇာဒီသမြောက်ပိုင်းဒေသတချို့မှာလည်းလက်ရှိအချိန်ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးအပြက်စီးတွေလည်းများနေပါတယ်။ရာဖာမြို့ကိုထုတ်စစ်ဆင်မှုအစ္စရေးကပြင်းစင်နေသလိုတခြားနေရာတွေကိုလည်းဆက်လက်တိုက်ခိုက်နေတာပါ။ လူမှုကွန်ရက်အဖွဲ့တွေကတော့ဂါဇာမှာလူသားချင်းစာနာမှုဆိုင်ရာဘေးဆိုးကြီးကြောက်ရောက်နိုင်တယ်လို့သတိပေးထားပါတယ်။ဗီဒီယိုရောက်တာရမနက်ပိုင်းအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့တရင်လာမနက်အစီအစဉ်ထုတ်လို့ရမှုကကိုရဲမောင်းပါအခုအစီအစဉ်ကိုရေဒီယိုကလည်းမနက်6:00နာရီကနေခွန်နာရီထိလိုက်တို့မီတာ30နဲ့40ကိုနဲ့လိုက်လာမီတာ190ပြည်ဗီဒီယိုရဲ့ Facebook စာမျက်နှာကနေလည်းဖမ်းယူနား